Welcome to the Voice of America in Burmese.
ဗီယက်နေကင်ဝေးတဲ့မင်္ဂလာနံနဲ့ခင်ဖြစ်ကြပါစေခင်ဗျာ။ VOA အမေရိကန်တန်ရဲ့2022ခုနှစ်နိုဝင်ဘာလ22ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းဒိုမီတာ3249လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်နေပါပြီခင်ဗျာ။ကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်။မင်္ဂလာမနက်ခင်းမှာသောတာရှင်များရှင်ကျွန်မတင်ကြီးထိုက်ပါကိုခင်မောင်ဆွမင်းနဲ့အတူသတင်းတွေတင်ပြပေးပါမယ်။ယူကရိန်းကိုစစ်ရေးအကူအညီတိုးပြီးပေးချဖို့ NATO အဖွဲ့ဝင်နိုင်ငံတွေကို NATO အခြေအကဲကတိုက်တွန်းပါတယ်။ကမ္ဘာတဝှမ်းမှာဒီနှစ်အတွင်းလူသတ်မိုင်းအသုံးပြုတဲ့နိုင်ငံနှစ်ခုပဲရှိတဲ့အထက်မှာမြန်မာနိုင်ငံပါဝင်တယ်လို့အစိုးရကဖော်ပြပါတယ်။ကမ္ဘာဖလားဘောလုံးပွဲမှာတော့အီရန်အသင်းကနိုင်ငံတော်တချင်းကိုမဆိုဘဲနှုတ်ဆက်နေခဲ့ကြပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။အဲ့လိုထိတ်တန့်ရောက်သတင်းတွေတင်ပြပြီးတဲ့အခါမှာတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်ရေးအထူးကိုယ်စားလှယ်တอมအန်ဒရူးစ်ကတောင်ကိုရီးယားနိုင်ငံအစိုးရကိုဘာတွေတိုက်တွန်းခဲ့ပါသလဲ
။ Korea should forcefully discredit any claims that the junta's planned elections are legitimate.
ဒီနေ့ဒီမှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာတခါထိုင်းနိုင်ငံမှာအထောက်အထားမဲ့မြန်မာတွေကိုထိုင်းတပ်ဖွဲ့တွေကဖမ်းဆီးခဲ့တဲ့အခြေအနေနဲ့အတူနိုင်ငံတကာသတင်းလွှာမှာသဘာဝပတ်ဝန်းကျင်အရေးနဲ့ပတ်သက်တဲ့တင်ပြချက်တွေကိုလည်းထုတ်လွှင့်ဖို့ရှိနေပါတယ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုခင်မောင်စိုးမင်းတို့ပြောပြပေးပါဦးခင်ဗျာ
ဥရောပတိုင်းမှာအချုပ်ချာအာဏာပိုင်လွတ်လပ်တဲ့ဒီမိုကရေစီနိုင်ငံအဖြစ်အကောင်းဆုံးပေါ်ထွန်းလာအောင်ယူကရိန်းနိုင်ငံကိုစစ်ဖက်ဆိုင်ရာအကူအညီတွေတိုးမြှင့်ထောက်ပံ့ကြဖို့ NATO အဖွဲ့အတွင်းရေးမှူးချုပ်ယွန်းစတိုတန်ဘတ်ကတိုက်တွန်းလိုက်ပါတယ်။စစ်ဆင်ညှိနှိုင်းမှုတွေနဲ့တချင်ချင်းမှာစစ်ပွဲပြီးဆုံးသွားမယ်ဆိုတာကိုနားလည်ထားဖို့လိုအပ်ကြောင်းဒါပေမဲ့လည်းဒီစစ်ဆင်ဆွေးနွေးမှုတွေရဲ့ရလဟာဆိုရယ်စစ်မြေပြင်မှာအသာစီးရမှုအပေါ်မှာအပြည့်အဝမူတည်တယ်ဆိုတာကိုလည်းသိရှိထားကြပြီးဖြစ်ပါတယ်လို့စပိန်နိုင်ငံမက်ဒရစ်မှာတနင်္လာနေ့ကကျင်းပတဲ့ NATO ရဲ့ပါလီမန်ညီလာခံမှာစတိုတင်ဘတ်ကပြောဆိုတာဖြစ်ပါတယ်။ယူကရိန်းရဲ့ကာကွယ်ရေးအတွက်မဟာမိတ်အဖွဲ့ကြီးအနေနဲ့ငွေကြေးပို့ပြီးရင်းနှီးမြှုပ်နှံရမယ်လို့လည်းသူကပြောပါတယ်။ကျွန်တော်တို့ကငွေကြေးနဲ့ပေးဆက်နေရချိန်မှာယူကရိန်းကတော့နေစင်နဲ့အမျှအသက်သွေးချွေးတွေပေးဆက်နေရတယ်ဆိုတာကိုသတိရကြဖို့နဲ့သူတို့ကိုထောက်ပံ့ဖို့ကျွန်တော်တို့ရဲ့တာဝန်ဝတ္တရားဖြစ်ပါတယ်လို့ NATO အဖွဲ့ကြီးအကဲကပြောပါတယ်။ယူကရိန်းကဒီမိုကရေစီကိုကာကွယ်နေတာဖြစ်တယ်လို့လည်းသူကပြောပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကိုသာအနိုင်ယူခွင့်ပေးလိုက်မယ်ဆိုရင်တော့ပေးဆက်ရမှုကပိုပြီးတော့ကြီးမားလာမယ်လို့လည်းသူကပြောပါတယ်။အာဏာရှင်အစိုးရတွေဟာသူတို့လိုချင်တာကိုရက်ဆက်ချမ်းချုပ်တဲ့အင်အားသုံးပြီးရနိုင်တယ်ဆိုပြီးမှတ်ယူသွားကြလိမ့်မယ်လို့လည်းသူကပြောဆိုခဲ့ပါတယ်ရှင်
။တရုတ်နိုင်ငံကတန်တမာရေးစီးပွားရေးဩစာချဲ့ထွင်မှုကြိုးပမ်းနေတဲ့ဒေသတွင်းမှာအမေရိကန်ရဲ့ကာလရှာကြီးကာလကြာရှည်မဟာမိတ်ဖြစ်တဲ့ဖိလစ်ပိုင်နိုင်ငံနဲ့ပတ်သက်တဲ့ဂရီကိုဝတ်တွေကိုအမေရိကန်ဒုတိယသမ္မတကမလာဟဲရစ်စ်ကတနင်္လာနေ့ကထပ်လောင်းပြောကြားလိုက်ပါတယ်။ဖိလစ်ပိုင်သမ္မတဖာဒီနန်မာကော့စ်ဂျူနီယာနဲ့တွဲဆုံတဲ့ဒုတိယသမ္မတဟဲရစ်စ်ကတော့တောင်တရုတ်ပင်လယ်ပြင်နဲ့ပတ်သက်ပြီးနိုင်ငံတကာစီးမျဉ်းစံနှုန်းတွေအတိုင်းခုခံကာကွယ်ဖို့အတွက်မိမိတို့အနေနဲ့ဖိလစ်ပိုင်နိုင်ငံနဲ့အတူယက်တီပါတယ်လို့ပြောပါတယ်။ဖိလစ်ပိုင်လက်နက်ကင်တပ်တွေအများပြည်သူနဲ့ဆိုင်တဲ့ရေရင်တွေဒါမှမဟုတ်လေရင်တွေကိုတိုက်ခိုက်ခံရရင်အမေရိကန်ကလည်းဖိလစ်ပိုင်နဲ့အတူအကာအကွယ်ပေးသွားမယ်လို့သူကပြောပါတယ်။ကမလာဟဲရစ်စ်ကအမေရိကန်ပြည်ထောင်စုအနေနဲ့ဖိလစ်ပိုင်ထိုင်းအပါအဝင်ဒေသတွင်းနိုင်ငံတွေနဲ့အတူပူးပေါင်းကာကွယ်ရေးသဘောတူညီခဲ့ကြတဲ့1952ခုနှစ်မနီလာစာချုပ်ကိုကိုးကားပြီးပြောသွားတာပါ။တရုတ်နိုင်ငံအနေနဲ့ထိုင်ဝမ်နဲ့ပတ်သက်ပြီးတင်းမာမှုတွေမြင့်တက်နေတဲ့အချိန်ဒီတစ်ပတ်အတွင်းမှာအမေရိကန်ဒုတိယသမ္မတကမလာဟဲရစ်ရဲ့ဖိလစ်ပိုင်ခီးစဉ်ဟာအမေရိကန်အစိုးရရဲ့မဟာဗျူဟာတစ်စိတ်တစ်ပိုင်းဖြစ်ပါတယ်ခင်ဗျာ
မြောက်ကိုရီးယားရဲ့အခုနောက်ဆုံးတိုက်ချင်းပစ်ပေဒင်းတပ်မစ်ဆိုင်းတုံးဆန့်တက်မှုအပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီမှနိုင်ငံတကာကပြစ်တင်ရှုတ်ချနိုင်ရေးအမေရိကန်ပြည်ထောင်စုကကြိုးပမ်းနေပါတယ်။မြောက်ကိုရီးယားရဲ့အန်ဒီယချီမာပြီးမတိမငိမ်ဖြစ်စေတဲ့လုပ်ရက်တွေအတွက်တာဝန်ခံမှုရှိစေရေးလုံခြုံရေးကောင်စီကဆောင်ရွက်ဖို့အခွင့်အလမ်းတစ်ခုကိုထပ်ပြီးတင်ပြပါမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးလင်ဒါထော့မတ်စ်ဂရင်ဖီကအမေရိကန်ကခေါ်တဲ့အစည်းအဝေးမှာတနင်္လာနေ့ကပြောဆိုရာဖြစ်ပါတယ် လုံခြုံရေးကောင်စီဥက္ကဋ္ဌရဲ့ကြီးညာချက်ကိုလည်းအမေရိကန်ကအဆိုပြုမှဖြစ်ကြောင်းသူမကပြောပါတယ်။အဖွဲ့ဝင်15နိုင်ငံပါလုံခြုံရေးကောင်စီရဲ့ဥက္ကဋ္ဌကြီးညာချက်ဆိုတာကတော့လုံခြုံရေးကောင်စီဆုံးဖြတ်ချက်ဖြစ်ဖို့အဆင့်တစ်ဆင့်သာလိုအပ်တော်တာဖြစ်ပြီးအဖွဲ့ဝင်အားလုံးသဘောတူညီချက်ရဖို့လိုအပ်ပါတယ်။ပြီးခဲ့တဲ့တောက်ချန်လေးကမြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်မှုဟာဆိုရင်ဒီနှစ်အတွင်းတိုက်ချင်းပြက်ဒုံးကျည်၈ဆင်းမြောက်စမ်းသပ်မှုဖြစ်တယ်လို့လည်းတန်အမတ်ကြီးကပြောပါတယ်ရှင်။
အင်ဒိုနီးရှားနိုင်ငံကဂျာဘာကျွန်းမာကြီးမှာတနင်္လာနေ့ကပြင်းထန်တဲ့ငလင်လှုပ်ခတ်ခဲ့တဲ့အတွက်လူ162ဦးသေဆုံးပြီးရာနဲ့ချီတန်းရရှိကြပါတယ်။ငလင်ကြောင့်ဒါဇင်နဲ့ချီတဲ့အဆောင်တွေပျို့ကျပျက်စီးကုန်တယ်လို့အမျိုးသားသဘာဝအန္တရာယ်ရောကြရေးအကြီး NDMA ရဲ့အကြီးအကဲကပြောပါတယ
်။ Ada 162 yang meninggal dunia 326 luka luka.
အိုအိမ်တွေပျက်စီးကုန်တဲ့အတွက်ကြောင့်လူပေါင်း 13,000 ကျော်ကိုကယ်ဆယ်ရေးစင်တာတွေရှိရာကိုပို့ဆောင်ပေးနေတယ်လို့ဂျာဘာကျွန်းအုပ်ချုပ်ရေးမှူးရစ်ဝမ်ကမေးလ်ကပြောဆိုသွားပါတယ်။ငလျင်တန်ကြောင့်ပျက်စီးသွားတဲ့စင်ကြွားမြို့မှာဆိုရင်ရာနဲ့ချီတဲ့ဒဏ်ရာရှိတဲ့သူတွေဟာလမ်းတွေပေါ်ပြေးထွက်လာကြပြီးတချို့ဟာဆိုရင်သွေးအလိမ့်လိမ့်နဲ့အပျက်စီးအပိုက်အစတွေပေးချမ်းနေတာတွေ့ရပါတယ်။အစ္စလမ်ဘာသာရေးစာသင်ကျောင်းအများအပြားရှိတဲ့အဲ့ဒီမြို့မှာကျောင်းသားလေးတွေဟာပုံမှန်စာသင်ချိန်ပြီးဆုံးတာဒါမှမဟုတ်အချိန်ပိုသင်ကြားနေတဲ့အချိန်တွေဖြစ်တဲ့အတွက်ကြောင့်သေဆုံးသူတွေထဲမှာကလေးတွေကအများဆုံးဖြစ်ပါတယ်။စီယန်ကျွားမြို့ကိုဗဟိုပြုလှုပ်ခတ်သွားတဲ့ငလင်ဟာပြင်းအား5.6ရှိတယ်လို့အမေရိကန်ဘူမိငလင်တိုင်းတာရေး USGS ကထုတ်ပြန်ထားပါတယ်။အဲ့ဒီမြို့နဲ့မိုင်80ဝေးကွာတဲ့ဂျကာတာမြို့မှာတောင်မှရိုက်ခတ်မှုတွေဖြစ်ပြီးတချို့အထက်မြင့်အဆောင်တွေကလူတွေကိုပေးလို့ရာကိုရှောင်ခိုင်းထားရပါတယ်ခင်ဗျာ
ဒီလိုအမေရိကန်တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 633နဲ့6383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနိမနက်ခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်။ကမ္ဘာတစ်ဝှမ်းမှာလူသားမိုင်းအသုံးပြုနေတဲ့နိုင်ငံတွေအဖြစ်မြန်မာနဲ့ရုရှားနှစ်နိုင်ငံသာရှိနေပြီးအသုံးပြုမှုတွေတိုးမြှင့်လာနေကြောင်းမြေမြုပ်မိုင်းဒါစီရေးနိုင်ငံတကာအဖွဲ့ ICBL ရဲ့နောက်ဆုံးထုတ်ပြန်တဲ့နှစ်ပတ်လည်အစီရင်ခံစာမှာဖော်ပြပါတယ်။1998ခုနှစ်မိုင်းအသုံးပြုမှုဒါစီရေးစာချုပ်မှာလည်းမြန်မာနဲ့ရုရှားတို့ပါဝင်မထားပါဘူး။မိုင်းကြောင့်နှစ်စဉ်လူပေါင်းထောင်ချီသေဆုံးနေကြရတာမှကလေးတွေအများပြားပါဝင်ပါတယ်။လူသားမိုင်းတွေကိုဆယ်စုနှစ်နဲ့ချီအသုံးပြုနေတဲ့မြန်မာနိုင်ငံမှာမကြသေးခင်ကစလို့အသုံးပြုမှုတွေတိုးလာနေတယ်လို့လည်းမြေမြုံမိုင်းစောက်ကြည့်ရေး2022ခုနှစ်အစဉ်ခန်းစာပြုစုသူတွေကပြောပါတယ
် Some increased use of anti-personnel mines by government forces in Myanmar
မြန်မာနိုင်ငံတွင်းကတယ်လီဖုန်းဆက်သွယ်ရေးတာဝါတိုင်းတွေပိုက်လိုင်းတွေနဲ့တခြားသောစွန့်အင်ဆိုင်ရာအဆောက်အုံတွေပတ်လည်မှာမြန်မာစစ်တပ်တပ်ဖွဲ့တွေကလူသားမိုင်းတွေကိုပို့ပြီးတော့တုံးလာနေတယ်လို့နိုင်ငံတွင်းကလက်နက်ကိုင်အဖွဲ့တချို့ကလည်းအသုံးပြုနေပါတယ်လို့အစီရင်ခံစာကိုပူရဲတိဖြတ်သူမေရီဝါရီဟမ်ကပြောဆိုသွားတာဖြစ်ပါတယ်။ကမ္ဘာပေါ်အနည်းဆုံးနိုင်ငံပေါင်း60လောက်မှာလူသားမြေမြုပ်မိုင်းတွေရှိနေစေဖြစ်တယ်လို့လည်းအစီရင်ခံစာကဖော်ပြပါတယ်။2021ခုနှစ်အတွင်းမြေမြုပ်မိုင်းတွေဒါမှမဟုတ်လည်းဖောက်ခွဲပစ္စည်းအကျဉ်းချန်နေကြောင်းဘေးဒဏ်သင့်သူအသက်က9500ရှိပြီးဒီထဲမှာတည်ဆုံးသူ2000ကျော်ပါဝင်ပါတယ်။အသက်အရွယ်မှတ်တမ်းတွေအရတည်ဆုံးသူဒါမှမဟုတ်လေကိုလက်အင်ကာချွေရင်းခဲ့ရသူတွေရဲ့ထက်ဝက်လောက်ဟာကလေးတွေဖြစ်ပါတယ်ရှင်
။ပါကစ္စတန်နိုင်ငံမှာစစ်ဦးစီးချုပ်ရဲ့မိသားစုငွေကြေးဥစ္စာပိုင်ဆိုင်မှုတွေနဲ့ပတ်သက်တဲ့အခွန်ဆိုင်ရာလျှို့ဝှက်မှတ်တမ်းတွေပေါက်ကြားမှုအတွေ့အမြန်ဆုံးစုံစမ်းစစ်ဆေးဖို့အစိုးရကတနင်္လာနေ့ကအမိန့်ပေးလိုက်ပါတယ်။ဒီလထဲမှာအားယူတော့မဲ့ပါကစ္စတန်စစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးQuickma Jeff Vajwaha သူ့ရဲ့တာဝန်6နှစ်တတန်းအတွင်းမိသားစုပိုင်ငွေကြေးနဲ့တခြားပိုင်ဆိုင်မှုပေါင်းဒေါ်လာ56တန်းနီးပါးစုဆောင်းထားနိုင်ခဲ့တယ်လို့စုံစမ်းဖော်ထုတ်တဲ့ Facts Focus Call Online သတင်း Website မှာဖော်ပြခဲ့အပြီးတရက်အကြာမှာပါကစ္စတန်အစိုးရကအခုလိုညွှန်ကြားလိုက်တာဖြစ်ပါတယ်ပေါက်ကြားမှုဟာအခွန်ဆိုင်ရာလျှို့ဝှက်ချက်ကိုချိုးဖောက်တာနဲ့အခွန်ဥပဒေအပေါ်ဖောက်ပြက်တာဖြစ်ပြီးဒါနဲ့ပတ်သက်လို့လေးလေးနက်နက်အရေးတကြီးလှုပ်ဆောင်ဖို့အမိန့်ပေးထားကြောင်း ပါကစ္စတန်ဘဏ္ဍာရေးဝန်ကြီးမိုအာမက်အစ္ဆာဒါကကြေညာချက်ထုတ်ပြန်ထားပါတယ်။သူ့အနေနဲ့ဝန်ကြီးချုပ်ရဲ့အခွန်ဘဏ္ဍာဆိုင်ရာအကြံပေးစုံစမ်းစစ်ဆေးရေးအရာရှိချုပ်ကို24နာရီအတွင်းအစီရင်ခံစာတင်သွင်းဖို့ညွှန်ကြားထားပါတယ်။ First Focus website မှာဖော်ပြချက်အရဗိုလ်ချုပ်ကြီးဘက်ရှဝါစေဦးစည်းချုပ်တာဝန်ထမ်းဆောင်ခဲ့တဲ့2016ခုနှစ်ကစပြီးသူ့ရဲ့မိသားစုဟာပြည်တွင်းမှာတာမကပြည်ပမှာလည်းပိုင်ဆိုင်မှုတွေနဲ့စီးပွားရေးလုပ်ငန်းတွေတိုးချဲ့လာခဲ့ကြောင်းဖော်ပြထားပါတယ်ခင်ဗျာ
။ကာတာမှာချစ်ပါတဲ့ကမ္ဘာဖလားဘောလုံးပွဲမှာတနင်္လာနေ့ကအင်္ဂလန်နဲ့ကစားမဲ့အီရန်အသင်းရဲ့ပွဲဦးထွက်ပွဲစဉ်အဖွဲ့မှာအီရန်အသင်းကနိုင်ငံတော်တချင်းကိုလိုက်မဆိုးပဲနှုတ်ဆက်နေခဲ့ကြပါတယ်။ဒါဆိုရင်အီရန်နိုင်ငံမှာဆန္ဒပြပွဲတွေအကြီးအကျယ်ပေါ်ပေါက်နေတာကိုအစိုးရရဲ့အကြမ်းဖက်နှိမ်နှင်းမှုကိုဆန့်ကျင်တဲ့ပွဲချီပြစ်ဒဏ်နဲ့တညီတညွတ်ထဲရှိတယ်ဆိုတာကိုပြသမှုအဖြစ်နဲ့ရှုမြင်ချပါတယ်။အင်္ဂလန်နဲ့ပွဲစဉ်မဆခင်မှာနိုင်ငံတော်တချင်းအတွက်အီရန်ကစားသမားတွေတန်းစီခဲ့ကြပေမဲ့နိုင်ငံတော်တချင်းစတင်လိုက်ချိန်မှာတော့လိုက်မဆူပဲနှုတ်ဆက်နေကြတာကိုအီရန်နိုင်ငံပိုင်ရုပ်တံကမထုတ်လွှင့်ခဲ့ပါဘူး။အီရန်ကကြော်ကြားသူတွေအကစားသမားတွေနဲ့အမှုပညာရှင်အများအပြားကဆန္ဒပြသူတွေကိုထောက်ခံကြောင်းပြသထားကြပေမဲ့လို့လဲအီရန်အများအပြားကတော့သူတို့အသင်းဟာရှီးအိုက်မွတ်စလင်အုပ်ချုပ်မှုဘက်ကရက်တည်တယ်လို့ဆွဆွဲထားတာဖြစ်ပါတယ်။တနင်္လာနေ့ကကမ္ဘာဖလားပွဲစဉ်နေမှာတော့အင်္ဂလန်ကအီရန်အသင်းကို6-2နယ်သာလန်ကဆီနီဂေါကို2-6မရှိနဲ့အနိုင်ရခဲ့ကြပြီးအမေရိကန်နဲ့ဝေလဝေးလ်စ်ပွဲစဉ်မှာတော့တကူးစီနဲ့သေရကျသွားပါတယ်ရှင်။
အမေရိကန်ပြည်ထောင်စုမှနှစ်စဉ်ကျင်းပတဲ့ Thanksgiving ကျေးဇူးတော်နေ့အထိမ်းအမှတ်အဖြစ်အိမ်ပြူတော်မှသမ္မတဂျိုးဘိုင်တင်ကကျက်စင်နှစ်ကောင်ကိုတနင်္လာနေ့ကဘေးမဲ့ပေးလိုက်ပါတယ်။အမေရိကန်မှာနှစ်ပေါင်း85နှစ်ကြာအစဉ်အလာမပြတ်ကျင်းပခဲ့တဲ့ကျက်စင်လှုပ်ပွဲကိုသမ္မတအဖြစ်တာဝန်ယူပြီးဒုတိယအကြိမ်လှုပ်ရမှာပေါင်90လောက်စီရှိတဲ့ချောကလက်နဲ့ chip လို့ခေါ်တဲ့ကျက်စင်နှစ်ကောင်ကိုဘေးမဲ့ပေးလိုက်တာဖြစ်ပါတယ်။ထူးထူးခြားခြားဒီနေ့ Washington DC မှာအေးဒတ်ပြင်းထန်နေချိန်မှာပဲရာနဲ့ချီတဲ့ဧည့်သည်တွေနဲ့အိမ်ပြူတော်တောင်ဘက်မြက်ခင်းမှာကျက်စင်လှုပ်ပွဲကျင်းပခဲ့တာဖြစ်ပါတယ်။ဘေးမဲ့ပေးလိုက်တဲ့ကျက်စင်ကြီးနှစ်ကောင်ကတော့သူတို့ရဲ့ဇာတိမြောက်ကယ်ရိုလိုင်းနားပြည်နယ်တက္ကသိုလ်ပရဝုံမှာရာသက်ပံဘေးမဲ့နေထိုင်ခွင့်ရရှိကြမှာဖြစ်ပါတယ်။အမေရိကန်မှာကျက်စင်ကိုသမ္မတတွေကဘေးမဲ့ပေးတဲ့အစဉ်လာကိုတော့1948ခုသမ္မတဟယ်ရီထရူမင်းကစတင်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
အင်္ဂါနေ့မနေ့ခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တိန်ကြီးထိုင်တဲ့ကိုခမောင်စိုးမင်းတို့ပြောပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။သတင်းပတ်စင်ကဏ္ဍတွေမတိုင်ခင်မှာဆက်သွယ်မေးမြန်းချက်သတင်းပေးပို့ချက်နဲ့စူးစီးတင်ပြချက်တွေကိုဇက်တိုက်ဆိုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်လာစေဖို့အတွက်တောင်ကိုရီးယားအနေနဲ့မိမိတို့တက်နိုင်တဲ့လမ်းကြောင်းကနေမြန်မာစစ်ကောင်စီကိုဖိအားပေးဖို့တောင်ကိုရီးယားနိုင်ငံကိုတွားရောက်ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာလူအခွင့်ရေးအထူးကိုယ်စားလှယ်ထွန်အမ်ဒရူးစ်ကတိုက်တွန်းလိုက်ပါတယ်။ကိုရီးယားအစိုးရတာဝန်ရှိသူတွေ၊စီးပွားရေးကုမ္ပဏီတာဝန်ရှိသူတွေလူအခွင့်ရေးအဖွဲ့တွေနဲ့တွေ့ဆုံပြီးအခုလိုတိုက်တွန်းလိုက်တာပါ။ဒီအကြောင်းကိုဆက်ပြီးတင်ပြချင်ပါတယ်ဗျာ
။မြန်မာနိုင်ငံတွင်လက်ရှိကြုံနေရတဲ့အစိုးရလှတဲ့လူအခွင့်ရေးအခြေအနေတွေကြောင့်တောင်ကိုရီးယားအစိုးရအနေနဲ့မြန်မာစစ်ကောင်စီအပေါ်ဒဏ်ခတ်ပိတ်ဆို့အရေးယူမှုတွေချမှတ်ပေးဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်ရေးအထူးကိုယ်စားလှယ်Tom Andrews ကတိုက်တွန်းလိုက်ပါတယ်နိုဝင်ဘာ16ကနေ21ရက်နေ့ထိ6ရက်ကြာတွားရောက်တဲ့ကောင်ကိုရီးယားခီးစဉ်တွင်အဲ့လိုပြောဆိုလိုက်တာပါခီးစဉ်အပြီးထုတ်ပြန်တဲ့သူ့ရဲ့ကြေညာချက်ထဲမှာအကြံပြုချက်တွေနဲ့အတူတောင်ကိုရီးယားအစိုးရကို Tom Andrews ကတိုက်တွန်းခဲ့တာလည်းဖြစ်ပါတယ
် Korea should forcefully discredit any claims that the junta's planned elections are legitimate.impose economic sanctions
တရားဝင်မှုရရှိရေးစစ်ကောင်စီကကျင်းပဖို့စီစဉ်နေတဲ့ရွေးကောက်ပွဲဟာဘယ်လိုမှယုံကြည်လက်ခံနိုင်စရာမရှိဘူးဆိုတာကိုတောင်ကိုရီးယားအနေနဲ့ထုတ်ပြောဖို့လိုသလိုစစ်ကောင်စီနဲ့တကွသူ့ရဲ့အပေါင်းပါတွေကိုစီးပွားရေးအရာတန်ခတ်အရေးယူဖို့လည်းတိုက်တွန်းလိုပါတယ်။ဒါအပြင်တောင်ကိုရီးယားရောက်မြန်မာနိုင်ငံသားတွေကိုလူသားချင်းစာနာမှုအရာအကာအကွယ်ပေးထားဖို့လည်းတိုက်တွန်းပါတယ်။စစ်ကောင်စီဝင်ငွေနဲ့လက်နက်ရရှိစေမဲ့လမ်းကြောင်းကိုဖျက်တောက်ရေးအပါအဝင်မြမပြည်သူတွေအတွက်အထောက်ပံ့ဖြစ်စေမဲ့ပူပေါင်းဆောင်ရွက်မှုနဲ့ခိုင်မာတဲ့မဟာဗျူဟာတွေချမှတ်ဆောင်ရွက်ဖို့ကိုလည်းတိုက်တွန်းလိုပါတယ်
။ခီးစဉ်နောက်ဆုံးရက်တင်းနာနေသတင်းစာရှင်းလင်းပွဲအတွင်း Tom Andrews ကအဲ့ဒီလိုပြောဆိုသွားပါပါ။မြန်မာနိုင်ငံရဲ့ဒီမိုကရေစီရေးနဲ့လူအခွင့်အရေးကိစ္စမှာပွင့်လင်းစွာထောက်ခံကူညီပြီး စစ်ကောင်စီရဲ့လုပ်ရက်တွေကိုပြင်းပြင်းထန်ထန်ဝေဖန်ရမှာတောင်ကိုရီးယားဟာဒေသတွင်းဥဆောင်မှုယူရတဲ့နိုင်ငံအဖြစ်ကုလအထူးကိုယ်စားလှယ်တွန်အန်ဒရူးစ်ကမှတ်ယူကြောင်းပြောပါတယ
် Korea stands in solidarity with the people of Myanmar and I note
တောင်ကိုရီးယားနိုင်ငံဟာမြန်မာပြည်သူတွေနဲ့အတူတစည်းတလုံးတည်းရှိပါတယ်ရုရှားကယူကရိန်းကိုကျူးကျော်စစ်ဆင်နွှဲလာချိန်မှာရုရှားပိုင်လုပ်ငန်းတွေနဲ့ဗန်လုပ်ငန်းတွေအပေါ်နိုင်ငံတကာကအရေးယူတံခတ်ရမှာအခြား28နိုင်ငံနဲ့အတူတောင်ကိုရီးယားကပူးပေါင်းပါဝင်ခဲ့တာသတိပြုမိပါတယ်ဒါကြောင့်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာကိုရီးယားရဲ့ယင်းနှိမ့်နယ်မှုတွေကိုပြန်လည်သုံးသပ်ပြီးအပြစ်မဲ့မြန်မာပြည်သူတွေကိုတပ်ဖြတ်ရမှာသုံးနေတဲ့လက်နဲ့ဝယ်ယူနိုင်မဲ့ဝင်ငွေလမ်းကြောင်းကိုဖြတ်တောက်ဖို့လိုပါတယ
်မြန်မာစစ်တပ်ဝင်ငွေရစီမဲ့လမ်းကြောင်းတွေကိုပိတ်ဆို့ဖြတ်တောက်နိုင်မှသာတည်လာတဲ့အပြောင်းအလဲတွေဖြစ်လာစေမယ်လို့လည်းသူကဆိုပါတယ်ကိုရီးယားနိုင်ငံကိုရောက်ရှိနေ kait လူအခွင့်အရေးအထူးကိုယ်စားလှယ်အန်ဒရူးစ်ကမြန်မာဒီမိုကရေစီလှုပ်ရှားသူတွေနဲ့လည်းတွေ့ဆုံပြီးမြန်မာအရေးနဲ့ပတ်သက်လို့သူဘာတွေဆောင်ရွက်နေတယ်လဲဆိုတာရှင်းပြခဲ့ကြောင်း NUG အမျိုးသားညီညွတ်ရေးအစိုးရတောင်ကိုရီးယားဆိုင်ရာကိုယ်စားလှယ်ဥယျံနိုင်ထွန်းက VOA ကိုပြောပါတယ
်ဒီလက်ရှိမှာနေမှာပြည့်ပြည့်နေတဲ့အခြေအနေရရကိုသူနေမနားလေတယ်အစအစဆုံးအခြေအနေရကိုသူသိရှိပါတယ်အဲ့ဒါကြောင့်မလို့ကိုရီးယားနိုင်ငံမှာရောက်ရှိနေတဲ့ဒီမှာနိုင်ငံသားတွေကိုအဲ့ဒါကိုရီးယားဆိုအနေနဲ့ကာကွယ်မှုရအောင်ဆော့ရှော့မှုတွေရအောင်တက်နေသူသူစူးစမ်းပြီးဆော်ရပေးသွားမယ်လက်ရှိမြန်မာနိုင်ငံတွေမှာဖြစ်နေတဲ့စစ်အာဏာရှင်တွေရဲ့မတရားဖိနှိပ်ချုပ်ချယ်မှုတွေကိုနားလေစာနာထောက်ထားတော့အဖြစ်ဒီကိုရီးယားနိုင်ငံကဒီမှာရှိပြောင်းလာတဲ့ခုံလုံးလာတဲ့သူတွေကိုကာကွယ်ဆော့ရှော့တဲ့နိုင်ငံတစ်ခုအနေနဲ့ပြပြီးအောင်သူစူးစမ်းသွားမယ်ဆိုတဲ့အကြောင်းသူပြောပါတယ
်ကုလအထူးကိုယ်စားလှယ်တွန်အန်ဒရူးစ်ဟာ6ရက်တာခီးစဉ်အတွင်းတောင်ကိုရီးယားအစိုးရတာဝန်ရှိသူတွေကုလအရာရှိတွေနိုင်ငံသားဤမူဝါဒဆိုင်ရာကျွမ်းကျင်သူတွေအရက်ဖက်အဖွဲ့အစည်းတွေအပြင်တောင်ကိုရီးယားရောက်မြန်မာပြည်နဲ့မြန်မာပြည်တွင်းယင်းနှိမ့်နယ်နေကြတဲ့ကိုရီးယားကုမ္ပဏီတွေရဲ့အမှုဆောင်အရာရှိတွေနဲ့လည်းတွေ့ဆုံပြီးမြန်မာနိုင်ငံရင်ဆိုင်ရတဲ့လူအခွင့်အရေးချိုးဖောက်မှုအကြမ်းပြတ်သနာမှာဘယ်လိုပါဝင်ဖြည့်ရှင်းပေးနိုင်မလဲဆိုတဲ့တောင်ကိုရီးယားနိုင်ငံရဲ့အခမ်းအနားကိုဆွေးနွေးခဲ့ပါတယ်မြန်မာနိုင်ငံတွင်းလုပ်ကနေတဲ့တောင်ကိုရီးယားစီးပွားရေးကုမ္ပဏီတွေအနေနဲ့လူအခွင့်အရေးနဲ့ကျင့်ဝတ်စည်းကမ်းတွေကိုလေးစားလိုက်နာစေဖို့တောင်ကိုရီးယားအစိုးရကစက်မှတ်ပေးဖို့ကိုလည်းအထူးကိုယ်စားလှယ်တွန်အန်ဒရူးစ်ကတိုက်တွန်းခဲ့ပါတယ်ခင်ဗျာ
VOA ရဲ့မြန်မာပြည်အင်္ဂါနေ့မနေ့ကင်း VOA အစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်ခင်ဗျာအခုဒီကျွန်တော်တို့ဒီအမေရိကန်ရဲ့ဒီမိုကရေစီရွေးကောက်ပွဲလမ်းကြောင်းအခြေအနေတွေကိုမတင်ပြခင်မှာထိုင်းဘက်ကအကြောင်းကိုလည်းတင်ပြခြင်းပါတယ်ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာထိုင်းရဲနဲ့စစ်တပ်ပူပေါင်းတပ်ဖွဲ့တွေကနောင်ဘွားရက်ကွက်ဘက်မှာနိုဝင်ဘာ21ရက်နေ့လယ်ပိုင်းကစစ်စင်ရေးပြုလုပ်ခဲ့ပြီးဖမ်းဆီးရမှာအထောက်အထားမဲ့မြန်မာနိုင်ငံသား50နီးပါးဖမ်းဆီးခဲ့တဲ့အပြင်ဒီရက်ပိုင်းထဲမှာထိုင်းတောင်ပိုင်းမှာလူမှောင်ကိုသမားတွေခေါ်လာတဲ့မြန်မာတွေအစုအဝေးနဲ့ဖမ်းဆီးခံရပါတယ်ဒီလိုအခြေအနေတွေကိုတော့ထိုင်းချီဆိုင် VOA သတင်းတော့မအေးမှသတင်းပေးပို့ပါတယ်ခင်ဗျာ
နိုဝင်ဘာလ21ရက်နေ့နေ့လယ်2နာရီကျော်အချိန်လောက်မှာတော့နေမြေကန်စစ်တပ်ရဲစတဲ့ပူပေါင်းတပ်ဖွဲ့တွေကကားကိုးစီးလောက်နဲ့မဲဆောက်မြို့နောင်ဘွားရက်ကွက်ကိုစစ်ဆင်ရေးလုပ်ပြီးဝင်ရောက်ဖမ်းဆီးမှုလုပ်ခဲ့ရမှာအထောက်ထားမဲ့မြန်မာ50နီးပါးဖမ်းဆီးခံရတယ်ဆိုပြီးမျက်မြင်တွေ့ရှိသူမြန်မာတဦးကပြောပြပါတယ်
။အဲဖူဟန်ဟိုတယ်ပေးရဟိုစက်ထောင်တလစက်ထောင်ပေးရအဆောက်ဦးလေ။သူကအောက်ထပ်ပေါ်တဲ့အခန်းနေတယ်။အဲ့လိုလဲထားတဲ့ခန်းနေတယ်ဟိုနေပေါ့အဲ့အနေနဲ့သူတို့ဝန်ဖမ်းတာ58ရောက်အထောက်ထားမဲ့လေဟိုသူတို့ဖမ်းသွားတာ
အခုဆိုရင်မဲဆောက်မြို့မှာအထောက်ထားမဲ့မြန်မာတွေကိုနေ့စဉ်ဖမ်းဆီးနေပြီးအထောက်ထားလက်မှတ်မရှိသူတွေနိုင်ငံရေးတက်ကြွလှုပ်ရှားမှုကြောင့်တင်းချောင်လာသူတွေဖမ်းဆီးခံနေရပြီးနေရက်ပြန်ပို့ခံရမှာကိုစိုးရိမ်နေရတယ်လို့လည်းနေဆက်နေပြည်သူတို့အူဖြစ်တဲ့ဦးအောင်တင်ကလည်းပြောပါတယ
်သူဆိုမှာကချို့ကြတာလက်မရှိရလို့ဆိုတချို့ကြတာလက်မမရှိရလို့ဆိုတငန်းတောင်းကြလူမျိုးပြောရဆိုလူမျိုးပြောဆိုသူမြန်မာနိုင်ငံနေထွက်ပြေးလာတဲ့ချို့လူတွေချောင်းထိန်နေတဲ့လူတွေရှိတယ်အဲ့လိုလူမျိုးတွေကတော့တော်တော်လေးကြတယ်ဟိုအပြင်းအောင်မထွက်ရဘူ
းနိုဝင်ဘာလ18နေ့တုန်းကလည်းထိုင်းတောင်ပိုင်းဆူရတ်ဌာနီခရိုင်အတွင်းတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသား40ကျော်ဖမ်းဆီးခံခဲ့ရပါတယ်သူတို့တွေကိုလူကုန်ကူးသူတွေကခေါ်လာခဲ့ကြတာပါဆူရတ်ဌာနီခရိုင်ဖူဖင်းဒေသအမှတ်47အမြန်လမ်းမှာမြန်မာနိုင်ငံသားတွေကိုပစ်ကတ်ကားတစ်စီးပေါ်မှာတလပတ်အုပ်ပြီးခေါ်လာစဉ်ဖမ်းမိခဲ့တာပါဒုတိယကားကတော့ဖမ်းဆီးစစ်ဆေးမှုကိုမခံဘဲမောင်းပြေးရာကနေ Lamboga Atasi Tomyago Tami Gedalu, Yetama Pira Jao, Tanyerika, Pika Pansi Gare Lusuvare, Ganasi Bogani, Nyamanang and Lise Jogu Pami Gera Pipare, Truriha, Tain Down by Brajo Kirika, Titagani Lajabi, Haya Mubaku Dwaja Medri Pipare, Audovala Dremaro, Nyaman Tanjo Pansi Yami Jao, Tain Tamarogale, the Rinto Bian Habare, Nuimala de Male, Tonganashi de Nyamari, a Sulai Abulai Pansi Kaniara Pipare.
Time chase, I view within our Mayma Pibarekna, a good caro, Nanganaga, the Denswari Begu, Lay Pajamare. Megan Swia, the Danway, Yuka, Wedigo, Nanganaga, Anika, Sanji, Gajare, Temaro, the Uropaga, Mahamedile, Bawanjavare, America, Ma, Democracy, Ha, Lanyang, Mambo, Shinier, Dread, Sid the Daya, Jare, Luke Kadiga, Piovare, Dame, Belojaja, Kamesura, Matija Raja. Europa ha bubiro agong biro lola swa yatibo taitonari le shire jao. Viyo e drinao Lisa Bryant pipo re drinko kuang ni upyo bya ma pibare kimya.
Pintine Europa tamga EU powen nengani ga miyari ma American tatangwa yuka bori lwa mo gira ba. Yuka bori yalati iya Democratic Party ga teluto gu tencho na ima pibi. Aluto gu lo Republican we tencho to ma pibare. Yuka bori chacho momo piso nware tue. American democracy, Kaima Akaunirahu, Piata Yautajao, EU Nanganuja, Sita Taya Yagajare Lule, American Pintis Sanya Chunchenu, Pintit Mai Pinyashin, Niko Pachanga Tontapare.
The comforting thing about those midterms is that obviously there is a big majority of American citizens, Republicans or Democrats,
ဒီကောက်ပွဲကနေသဘောထားဆန္ဒကိုပြသတဲ့ကိစ္စဆိုတာကတော့ထင်ရှားပါတယ်။မေးပြီးတဲ့သူတွေကလည်းတကယ်ကိုများပါတယ်။ရလကူလည်းစိတ်ရှိရှိပဲစောင့်ဆိုင်းခဲ့ကြတာပါ။ဒါပေမဲ့2024
is a big question mark everywhere, I think, and in Europe especially.
Natal Nasali Garo, a two pin, Uroba Ma Diga, Megon Tony Jaraba. Natamara, Balu Pilamle. Nanganaga Yia Kesarima, the Bota Amin, Belushin and the Lay, Dari Alunga, Bahama Matia Babu.
American Tamara on a tron letter, EU American, Sasai, Katana Pikerime, Tamara Juva in Letamaro, Tutemuri to Garaba. Yadirune, Ukraine Superulu, Yichi Kisarimale, Yuya Apin, Napet Bora to Yavare, Taimele, Pigrenite, Afghanistan Nangani, Tatu, Yinzalu, Penyotene Kisa, Australia Tue, Yingotemo, Tisau Pime, Sisinya, Pintenangane, Sasai, Tigayara Rilu, Dema Murile, Shinni Zeva, Dilu Chinurija, Uyopaha, Kulunjo Yitue, Pomo Yinin Yonambu, Tatumuri, Miala Nirelule, Chamining and Palimu Chisai, Global Public Policy Institute, Muara Lila Yia Tana Chike, Tonstan Panagam Nimare.
We cannot be sure that U.S. democracy sustains a, you know, medium term, long term commitment.
Europa Lunyu Yidu Nibon Konazejo, American Ga, Yea Yoyo, Amagan, Pigadlo, American Democracy, Yelane, Yishi, Kamamala Sura, Matija Robau.
American Alutogo, Republican Miazu Pi, Tencho Deca, Russia Chuchomu, Yensaniare, Ukraine Tue, Uyopaga, Pumu, Konchakan, Tosu, Tuari, Pilan, and Elule, Tonta Pare.
It is primarily Europe's problem. This is a war in our neighborhood and not in Mexico or Canada.
Dikizaha, Chigan Api, Uropa, Pietanaba, Daga Genoru, a Nijene, Pinide, Sebueva, Mexico, Rukanira, Ruma, Piniram, Hobau.
ဒါကြောင့်လဲကျွန်တော်တို့ကပိုပြီးအကုန်ကြခံဖို့လိုပါတယ်။ဥရောပရဲ့ကာကွယ်ရေးခိုင်မာအကောင်မှုတိုက်တွန်းနေတာအသေးစမ်းတော့မဟုတ်ပါဘူး။ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်နှစ်ပေါင်းများစွာဥဆောင်ကြိုးပမ်းတာတွေရှိပေမဲ့တိုးတက်မှုကတော့နေခွင့်နေသေးပါ။
Europeans among themselves don't agree about how to go about it, just think the French and the Germans, for instance.
Europa and the German,
the ဥရောပအနေနဲ့ရွေးချယ်စရာတခြားနည်းလမ်းမရှိဘူးလို့ပြောသူတွေလည်းရှိပါတယ်။အမေရိကန်မှာနောက်တက်လာမယ့်ခေါင်းဆောင်တွေဟာအရင်လူတွေလိုအတ္တန်တိတ်သမုတ်တရားတစ်ဖက်ကမဟာမိတ်တွေပေါ်အာမခံပေးချင်မှပေးကြတော့မှာပါ။ဒါကြောင့်လဲဥရောပဟာစစောစီစီပြင်ဆင်ထားနိုင်လေပိုကောင်းလေဖြစ်လိမ့်မယ်လို့လည်းအကြက်ခတ်တွေသုံးသပ်နေကြပါတယ်ခင်ဗျာ
။ကိုအောင်လင်းပြောပြသွားတာပါခင်ဗျာ။အပတ်စဉ်ကဏ္ဍတွေမစတင်ခင်မှာအခုနားဆင်ရမှာကတော့ဒီဇိုင်းပြိုးကဏ္ဍမှာလူအစားအလိုအလျောက်လုပ်တဲ့စက်ကရိယာတွေကိုသုံးတာကကမ္ဘာစားနာရိတ်ခါထုတ်လုပ်မှုကိုတိုးတက်လာနိုင်စေတယ်လို့ဖွံ့ဖြိုးဆဲနိုင်ငံတွေကအသေးစားလေယာဉ်လုပ်ငန်းရှင်တွေအတွက်လည်းအကျိုးရှိစေမှာဖြစ်ကြောင်းကုလသမဂ္ဂ FAO အဖွဲ့ရဲ့နောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်။လီဇာ Schlein ပြပို့တဲ့သတင်းကိုတော်ခင်မျိုးသက်ကပြောပြထားပါတယ်ခင်ဗျာ
။အလိုအလျောက်ရှိတဲ့သုံးတာဟာစက်ပြိုးရိတ်ခန္ဓာကိုအလင်းအမြန်ပြောင်းလဲလာစေတယ်လို့FAO ကအစီရင်ခံစာရေးသူတွေကပြောပါတယ်။ဤပညာသစ်တွေပေါ်လာတဲ့အခါမှာရှိကြတဲ့ကြီးမားတဲ့ထွန်ဆက်တွေနဲ့ဆက်အကြီးစားတချို့သုံးစရာမလိုတော့တဲ့အတွက်ဖွံ့ဖြိုးဆဲနိုင်ငံတွေကအသေးစားလေယာဉ်လုပ်ငန်းရှင်တွေအတွက်အဆင်ပြေလာစေတာပါ။လက်ကင်ဖုန်းတွေပေါ်လာတာကလည်းသူတို့အတွက်အကျိုးဖြစ်စေပါတယ်။ကမ္ဘာ့ဘဏ်အပါအဝင်စောင့်ကြည့်လေ့လာသူတွေကတော့အာဖရိကနဲ့တခြားဖွံ့ဖြိုးဆဲနိုင်ငံတွေမှာဆို Digital နည်းပညာကိုသုံးလာနိုင်တာကြောင့်လုပ်ငန်းရှင်တွေအနေနဲ့သူတို့ရဲ့စီးပွားရေးတိုးတက်ဖို့ဆိုအိမ်ဖုန်းလိုင်း300ကနေ smart လက်ကင်ဖုန်းတွေကိုပြောင်းပြီးသုံးလာကြတယ်လို့ပြောပါတယ်။ဆက်တွေကိုသုံးတာဟာစားတောက်ကုန်ထုတ်လို့ရမှာအရေးပါတဲ့ကဏ္ဍကနေပါလာတယ်လို့ထိရောက်မှုပိုရှိပြီးသဘာဝဝန်းကျင်အတွက်လည်းပိုးပြီးအဆင်ပြေစေတယ်လို့ပြောပါတယ်။ခေတ်ပေါ်နည်းပညာအများပြားဟာဒါမျိုးပေါ်လာမယ်လို့အရင်နှစ်ပေါင်းများစွာကတွက်မှတ်ထားတာမျိုးတွေဖြစ်ပြီးဥပမာ AI ဉာဏ်ရည်တုနည်းပညာသုံးတတိခူးဆက်ယုံမျိုးဆိုအပင်တွင်တဲ့ဒရဝါတွေကိုပါစောင့်ကြည့်ပေးနိုင်တယ်လို့ FAO ကစီးပွားရေးပညာရှင် Maximo Torero ကပြောပါတယ
် Automation allows agriculture to be more productive, efficient, resilient and sustainable and can improve working conditions. However, as in any technological change, automation
ဆက်တွေကိုသုံးတာဟာထုတ်လုပ်မှုမှာရောထိရောက်မှုနဲ့ခံနိုင်ရည်ရှိမှုအပြင်ရေရှည်အတွက်ပါပိုအကျိုးရှိစေသလိုလုပ်ငန်းငွေအနေအထားလည်းတိုးတက်လာစေနိုင်ပါတယ်။ဒါပေမဲ့ဒီလိုဆက်တွေ300မှာနည်းပညာအပြောင်းအလဲတစ်ခုခုဖြစ်လာတိုင်းတွေ့ရလိမ့်ရှိတဲ့စိုက်ပျိုးရေးစနစ်အတွေ့ထိခိုက်တာမျိုးဖြစ်လာနိုင်ပါတယ်။တကယ်လို့ဒီဆက်တွေကိုဘယ်နေရာမှာဘယ်လိုအသုံးချမယ်ဆိုတာကိုတိကျတွတ်မထားဘူးဆိုရင်တော့တရားမျှတမှုမရှိတာတွေကြုံလာရနိုင်ပါတယ
်။ဒီအစိုးရခန့်စားမှာကမ္ဘာတစ်လောမှာတွေ့ရတဲ့လုပ်ငန်း28ခုကိုလေ့လာထားတာဖြစ်ပြီးဒီလုပ်ငန်းတွေမှာဝင်ငွေအမျိုးမျိုးပေးနိုင်တဲ့အကြီးစားအသေးစားစိုက်ပျိုးထုတ်ကုန်တွေအတွက်တင့်တော်တဲ့နည်းပညာအဆင့်အမျိုးမျိုးလည်းပါဝင်ပါတယ်။ဒီအစိုးရခန့်စားမှာဒီနည်းပညာတွေကိုကင်တွယ်ဆောင်ရွက်နေသူတွေနဲ့သူတို့ရဲ့လုပ်ငန်းတွေအတွက်ကျုံရတဲ့အတားအဆီးတွေအထူးသဖြင့်အသေးစားကုန်ထုတ်လုပ်သူတွေကိုစုံစမ်းစစ်ဆေးတင်ပြထားတာဖြစ်ပါတယ်။လူအများအစိုးရဆုံးတစ်ခုကအလုပ်လက်မဲ့ဖြစ်ကုန်မဲ့ကိစ္စပါ။ဒါကလည်းအစီရင်ခံစာမှာဆန်းစစ်တင်ပြထားတာပ
ါ While it concludes that such fears are overblown it acknowledges that agricultural automation can lead to unemployment in places where rural labor is abundant
ဒီကိစ္စအတွက်စိုးရိမ်လွန်နေကြတာလို့သုံးသပ်ထားတယ်လို့တစ်ချိန်တည်းမှာလဲလောက်ခလာစားနေပြီးလောက်အားပေါ်တဲ့ကျေးလက်ဒေသလူမျိုးကစိုက်ပျိုးရေးကဏ္ဍမှာအခုလိုစက်တွေတုံးတာဟာအလုပ်လက်မတွေဖြစ်လာစေနိုင်တယ်လို့လဲတင်ပြထားပါတယ်ဆဟာရာအောက်ပိုင်းအာဖရိကတိုက်နေရာမျိုးမှာဆိုဒါကိုနားလည်ဖို့အရေးကြီးပါတယ်။အဲ့ဒီမှာလူငယ်ဥယေကတိတ်များတာကြောင့်သူတို့ကိုဒီနည်းပညာမျိုးတွေလက်လန်းမီလာနိုင်အောင်ကျွမ်းကျင်လာအောင်လုပ်ပေးဖို့လိုပါတယ
်။လောကဈေးသက်တာပြီးပေါပေါများများရနိုင်တဲ့ဒေတာမျိုးတွေမှာဒီဆက်တွေကိုတုံးနိုင်တဲ့ဝင်းကျင်မျိုးဖန်တီးပေးတာနဲ့တစ်ချိန်တည်းမှာပဲဒီလိုဆက်တွေတုံးလို့အစိုးရကထောက်ပံ့တာမျိုးတွေမလုပ်ဖို့ပါ FAO ကတိုက်တွန်းပါတယ်။ဒါအပြင်အခုလိုအကူပြောင်းကာလမျိုးမှာအလုတ်ပြုတ်သွားနိုင်တဲ့ကျွမ်းကျင်မှုတိတ်မရှိတဲ့လုပ်သားတွေအတွက်လည်းလူမှုဆိုင်ရာအကာအကွယ်တွေအစိုးရကနေချထားပေးတယ်လို့အစိုးရခန်းစားကတိုက်တွန်းထားတာဖြစ်ပါတယ
်။ဒေါခင်မျိုးသက်ပြောပြသွားတာပါခင်ဗျာ။တော်ရရှင်နေအခုနားဆင်နေရတဲ့ဒီအစီအစဉ်ကို burmese.voanews.com ဆိုတဲ့ internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းအထဲမှာပဲတိုက်ရိုက်လာရောက်ကြည့်ရှုနားဆင်နိုင်ပါတယ်ခင်ဗျာ။မကြာခင်မှာပဲဒီစီးပွားရေးဘလော့ဂါတွေပြောသမျှအစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးနဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။
ခလုတ်တစ်ချက်နှိပ်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိပ်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် UI Plus application ကို download ရယူပါ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်ကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့ line meter 3249လမ်းလမ်းမီတာ190ပြင် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှသက်တမ်းရောင်သတင်းလှော်စရာတွေမတန်ခင်မှာသတင်းတော့မှတ်စုအစီအစဉ်ကိုတင်ဆက်ချင်ပါတယ်ခင်ဗျာအရှိတော်အရှာနိုင်ငံများအသင်းအာဆီယံထိပ်သီးအစည်းအဝေးပွဲမှာတော့မြန်မာပြည်တွင်နိုင်ငံရေးတိုးတက်မှုတွေမရှိတဲ့အပေါ်နိုင်ငံတကာခေါင်းဆောင်တွေကစိုးရိမ်တကြီးနဲ့ဆွေးနွေးကြကြပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းတော့မှတ်စုကိုတော့ကိုသားညွန့်ဦးပြောပြမှာဖြစ်ပါတယ်ဗျာ။
အာဆီယံထိပ်သီးနဲ့ဆက်ဆက်အစည်းအဝေးတွေကိုကမ္ဘောဒီးယားနိုင်ငံဖနမ်မင်မြို့မှာနိုဝင်ဘာလ10ရက်နေ့ကနေပြီးတော့17ရက်နေ့အထိကျင်းပခဲ့တာပါဒီပွဲမှာတော့နိုင်ငံတကာခေါင်းဆောင်တွေကမြန်မာအရေးယူကရိန်းကိုရုရှားကကျူးကျော်တဲ့ကိစ္စဒေသအတွင်းလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စရပ်တွေကိုအဓိကဦးစားပေးပြီးတော့ဆွေးနွေးခဲ့ကြပါတယ်အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲအတွင်းမှာတော့အမေရိကန်သမ္မတဂျိုးဘိုက်ဒန်ကလည်းအာဆီယံခေါင်းဆောင်တွေနဲ့အတူမြန်မာအရေးကိုပြောဆိုဆွေးနွေးပါတယ်မြန်မာအရေးဘုံသဘောတူညီချက်9ရပ်ကိုမြန်မာစစ်ကောင်စီကလိုက်နာအကောင့်ထဲပို့ရေးကိစ္စကိုသမ္မတဂျိုးဘိုက်ဒန်ကဆွေးနွေးခဲ့ပါတယ်ဒါပြင်အာဆီယံလှည့်ကျဥက္ကဋ္ဌတာဝန်တက်တန်းကိုဆုံးသွားတဲ့ကမ္ဘောဒီးယားနိုင်ငံဝန်ကြီးချုပ်ဟွန်ဆန်နဲ့တွေ့ဆုံတဲ့နေရာမှာလည်းမြန်မာနိုင်ငံအတွင်းဒီမိုကရေစီပြန်လည်ထွန်းအားရေးအမေရိကန်ကနေပြီးတော့ဆက်ပြီးတော့ဖိအားပေးသွားမယ်အကြောင်းပြောဆိုခဲ့ပါတယ်။မကြာခင်မှာအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်လာပြီးအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကမြန်မာနိုင်ငံရဲ့အခြေအနေဟာတိုးတက်မှုမရှိသေးဘူးလို့ပြောပါတယ
်။ Indonesia is deeply disappointed.
Indonesia အနေနဲ့အတော့ကိုစိတ်ပျက်မိပါတယ်။မြန်မာပြည်အတွင်းအခြေအနေတွေကပိုဆိုးလာသလိုအာဆီယံဘုံသဘောတူညီချက်9ရပ်နဲ့ပတ်သက်လို့မြန်မာစစ်ကောင်စီဘက်ကလည်းတိုးတက်မှုရှိလာအောင်တည်တာတဲ့တာဝန်ခံလှုပ်ဆောင်မှုမျိုးတွေမတွေ့ရပါဘူးမြန်မာနိုင်ငံရဲ့အခြေအနေကြောင့်အာဆီယံရဲ့ပုံရိပ်ထိခိုက်တာမျိုးကိုလည်းလက်မခံနိုင်ပါဘူ
းမြန်မာနိုင်ငံအတွင်းအကြမ်းဖက်မှုတွေကိုချက်ချင်းအရက်ကြဖို့အင်ဒိုနီးရှားနိုင်ငံကထပ်လောင်းတောင်းဆိုသလိုမြန်မာပြည်ထနာကအာဆီယံအဖွဲ့ကြီးကိုဒဇင်ကန်လုတာမျိုးမဖြစ်သင့်ဘူးလို့လည်းအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကပြောပါတယ်။အာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်လာမယ့်အင်ဒိုနီးရှားသမ္မတအနေနဲ့မြန်မာနိုင်ငံရေးကိုကမ္ဘောဒီးယားထက်တောင်းလို့ဆောင်ရွက်နိုင်ပါမလားဆိုတဲ့အပေါ်မှာတော့လေးလာသူတွေအကြားမှာဘေးကွန်းထုတ်เสียဖြစ်နေပါတယ်။မြန်မာရေးတုံးသက်သူဦးရဲထွန်းကတော့အာဆီယံဥက္ကဋ္ဌပြောင်းသွားလို့ရှိရင်မြန်မာနိုင်ငံရေးအတွက်ဘယ်လိုသက်ရောက်မှုရှိလာမလဲဆိုတဲ့သူ့ရဲ့အမြင်ကိုလို့ပြောပါတယ်
။ဒီသူ့အဖွဲ့အတွင်းမှာကဒီကိစ္စကံတွေဘုန်းနဲ့ပတ်သက်ပြီးတော့ဘောရကွယ်လွယ်မှုတွေရှိတယ်။နောက်ဒီကမ္ဘောဒီးယားအခုသတိပေးနေတာကမြန်မာကိုဒီအဖွဲ့ကနေချုပ်ပြဖို့တိုက်တွန်းနေဆွံ့နှွေးတယ်ဆိုလို့ရှိရင်လေအဖွဲ့ရဲ့ပြည်မြန်မာပါတဲ့အားလုံးသဘောတူတဲ့ဆန္ဒအရမှာဖြစ်တဲ့နေဆိုတာကိုမတကနာဒီထောက်ပြတာတွေ့ရတယ်။အဲဆိုလို့ဒီနာကသူပြည်ထောင်တဲ့သဘောထားရှိတဲ့နိုင်ငံတွေရှိပေမဲ့အချို့နိုင်ငံတွေကတော့တန့်ွက်လက်နေ။အဲ့တော့ဆိုလိုချင်တာကအဆိုးဆုံးဒီမြန်မာကိုအရေးယူတဲ့အိစာမှာတော့အဖွဲ့အစည်းကနေထုတ်ပြလိုက်တာမျိုးပေါ့နော်။ထုတ်ပြလိုက်တဲ့အတွက်ဒီမြန်မာကအစိုးရကဒီသူတို့ဆုံးမြတ်ထားချက်ကိုအကောင့်ထဲပေါင်လာဆိုတော့ဒါတော့အပြေချောင်ဘူး။ကျွန်တော်အမြင်ရတော့လုံးဝကိုလိုက်နာမှာမဟုတ်ဘူး။သူတို့အခုပြောနေတဲ့ဒီရွေးကောက်ပွဲလို့ဖို့ဆိုတဲ့ဥစ္စာကမူလကလေးကခြားထားပြီးတာပြောထားပြီးတာလမ်းကြောင်းဖြစ်နေတော့အဲ့ဒီအတိုင်းပဲသူတို့ကရှောက်မှာရွေးကောက်ပွဲကိုမဖြစ်မနေသူတို့လုပ်ပါလိမ့်မယ်တစ်ဖက်မှာလည်းစိုးရိမ်နေကြတာကအဲ့ဒါလိုလုံလိုက်တဲ့အခါနိုင်ငံတကာကနေဒီနတ်ဆာကကိုအမှတ်ပြုမှုတွေများလာမလားဒါကြောင့်မလို့ဒီရွေးကောက်ပွဲမဖြစ်အောင်ဟန်တာကိုစိုးရိမ်မှုတွေလည်းရှိတယ်လို့သိသားမိတာပေါ့
ကမ္ဘောဒီးယားမှာကျင်းပခဲ့တဲ့အာဆီယံအစည်းအဝေးတွေကိုမြန်မာစစ်ကောင်စီဘက်ကကုစားပြုတယောက်ခွင့်မရခဲ့ပါဘူး။မြန်မာစစ်ကောင်ဆောင်တွေအနေနဲ့အာဆီယံသဘောတူညီချက်ကိုအကောင့်ထည့်ဖော်ဖို့ပြက်ကွက်တယ်ဆိုပြီးတော့မြန်မာစစ်ကောင်စီကိုအခုဒီအာဆီယံထိပ်သီးအစည်းအဝေးမှာနိုင်ငံအရကုစားပြုတယောက်ခွင့်မပေးခဲ့ပါဘူး။အာဆီယံထိပ်သီးညီလာခံကိုတယောက်ခဲ့တဲ့ကုလသမဂ္ဂတွင်းမှူးချုပ်အန်တိုနီယိုဂူထရက်စ်ကလည်းမြန်မာနိုင်ငံအတွင်းနိုင်ငံအကျဉ်းသားတွေအားလုံးပြန်လှည့်ပြီးတော့ဒီမိုကရေစီလမ်းကိုပြန်သွားနိုင်ဖို့တွစ်ဆုံဆွေးနွေးရေးတွေစပြီးတော့လုပ်ဖို့တောင်းဆိုပါတယ်။ကမ္ဘောဒီးယားနိုင်ငံမှာကျင်းပနေတဲ့အာဆီယံထိပ်သီးညီလာခံရဲ့ဆက်ဆက်အစည်းအဝေးတွေကိုတက်ရောက်နေတဲ့ကုလသမဂ္ဂတွေးမှုချုပ်အန်တိုနီယိုဂူထရက်စ်ကဖနမ်မင်မြို့တော်မှာဒင်းသာရှင်းလင်းပွဲကျင်းပတဲ့အချိန်မှာပြောဆိုသွားတာဖြစ်ပါတယ်
I repeat my call on the Myanmar authorities to release all political prisoners.
အရာသားတွေပေါ်အစဉ်ကျင်မဲ့ပြစ်ခတ်တိုက်ခိုက်သားတွေဟာနိုင်ငံတကာဥပဒေအရစစ်အရာဆွေးမှုမြောက်တာမို့ဒါတွေကိုရပ်တန့်ဖို့လိုအပ်ပါတယ်။ထပ်မံတောင်းဆိုလိုတာကတော့နိုင်ငံရေးအကျဉ်းသားအားလုံးကိုပြန်လွှတ်ပေးပြီးဒီမိုကရေစီလမ်းကြောင်းကိုပြန်သွားနိုင်ရေးအားလုံးပါဝင်မဲ့တွဲဆုံဆွေးနွေးရေးစတင်ဖို့အမြန်ဆောင်ရွက်သင့်ပါတယ်။ဒီနီးလမ်းကသာငြိမ်းချမ်းရေးနဲ့တည်ငြိမ်မှုကိုရစေမှာပါ။
မြန်မာနိုင်ငံအတွင်းလူခွင့်ရေးချိုးဖောက်မှုအိမ်မဲ့ဆိုးတွေနဲ့ဒေသအတွင်းညီညာတည်ငြိမ်ရေးချင်းချောင်းနေမှုတွေကိုရပ်တန့်နိုင်ဖို့တခုသောနည်းလမ်းကမြန်မာနိုင်ငံကဒီမိုကရေစီအသွင်ကူးပြောင်းရေးလမ်းကြောင်းပေါ်ချက်ချင်းပြန်တက်လာဖို့ဆိုတာကိုကုလသမဂ္ဂအတွင်းမှုချုပ် GUTRUS ကသတင်းစာရှင်းလင်းပွဲမှာထောက်ပြပြောဆိုပါရတယ်။မြန်မာနိုင်ငံဘက်ကပြက်ကွက်ခဲ့တဲ့ဘုံသဘောတူညီချက်၅ရပ်ပေါ်ရလက်တိုင်းတာနိုင်တဲ့တိုးတက်မှုတွေရှိလာစေဖို့အတွက်အခြေစရသတ်မှတ်ပြီးတော့ဆောင်ရွက်ဖို့အာဆီယံခေါင်းဆောင်တွေကဆုံးဖြတ်ပါတယ်။အာဆီယံအနေနဲ့ရှေ့ဆက်ပို့ပြီးတော့ဖိအားပေးလုပ်နိုင်ဖို့မျှော်လင့်တဲ့အကြောင်းနဲ့အလှကြအုပ်ထအသည့်ဖြစ်လာမဲ့အင်ဒိုနီးရှားလက်ထက်မှာပို့ပြီးတော့ထိအောင်လို့တွန်းနိုင်ဖို့ယုံကြည်ထားတဲ့အကြောင်းလဲမစ္စတာဂူထရက်စ်ကပြောပါရယ်မြန်မာနိုင်ငံရေးအာဆီယံဘုံသဘောတူညီချက်၅ရပ်ပေါ်မှာအချိန်ကာလသတ်မှတ်ဆောင်ရွက်ဖို့အာဆီယံခေါင်းဆောင်တွေဆုံးဖြတ်ခဲ့တဲ့ပုံမှာတော့ NUG အမျိုးသားညီညွတ်ရေးအစိုးရကကြိုးဆိုပါရယ် NUG နိုင်ငံခြားရေးဒုဝန်ကြီးဦးမိုးစောဦးကခုလိုပြောပါရယ
်အမှန်ကတော့ကျွန်တော်တို့ကဒီ 5-point consensus တစ်ခုလုံးကိုပြန်လည်ပြီးတော့ပြည်ပြောင်းလဲတဲ့ကိစ္စမျိုးတွေကိုလုပ်စေချင်တာပေါ့လေအခုကဒီအချက်အလက်ပါတဲ့ဘုံသဘောတူညီချက်ကိုတော့ဒီတိုင်းထားမယ်အကောင့်ထယ်ဖော်တဲ့ကိစ္စကိုတော့ပို့ပြီးတော့တိတိကျကျပေါ့နော်ပို့ပြီးတော့တိတိကျကျဖြစ်အောင်လုပ်မယ်ဆိုပြီးတော့ပါလာတာပေါ့နော်ဒါကိုကျွန်တော်ကြိုးစုပ်တယ်ဒီအကောင့်ထယ်ဖော်တဲ့အစီအစဉ်ရေးဆွဲတဲ့အခါပေါ့အချိန်ကာလအပြည့်နဲ့သတ်မှတ်နိုင်တဲ့ချက်တွေကိုထည့်သွင်းရမယ်ဆိုပြီးပြောလာတယ်ပေါ့နော်အဲ့ဒါလည်းကျွန်တော်တို့သဘောကျပါတယ်နောက်တစ်ချက်ကလည်းဒီအင်ဒိုနီးရှားနိုင်ငံကဥက္ကဋ္ဌဖြစ်လာမဲ့အတွက်ကြောင့်ဒီအင်ဒိုနီးရှားနိုင်ငံရဲ့ဒီ ASEAN မှာခေါင်းဆောင်မှုအနေထားရပေါ့နော်ဒါနဲ့လည်းပို့ပြီးတော့ဟိုလက်တွေ့မှာပေါ့လေဆောင်ရွက်လာနိုင်မယ်အဲ့ဒီလိုဆောင်ရွက်တဲ့ခါမှာလည်းကျွန်တော်တို့အမျိုးသားညီညွတ်ရေးအစိုးရအနေနဲ့ညီနိုင်ပူးပေါင်းပြီးဆောင်ရွက်နိုင်ပြီလို့မျှော်လင့်ပါတယ်
မြန်မာရေးနဲ့ပတ်သက်ပြီးတော့မြန်မာကုစားပြုမှုမပါတဲ့ဆုံးဖြတ်ချက်ကိုလက်မခံဘူးလို့စစ်ကောင်စီဘက်ကတော့တုံ့ပြန်ထားပါတယ်။အာဆီယံရဲ့ဆုံးဖြတ်ချက်တွေနဲ့ပတ်သက်ပြီးတော့စစ်ကောင်စီရဲ့နိုင်ငံရေးဦးကြီးဌာနကထုတ်ပြန်လိုက်တဲ့စာထဲမှာမြန်မာနိုင်ငံကိုခြံလှပ်ထားပြီးတော့အာဆီယံ၉နိုင်ငံတည်းကမြန်မာရေးကိုဆွေးနွေးဆုံးဖြတ်နေကြတာဟာအာဆီယံဘရင်းရင်ပါအခြေခံမှုတွေကိုသွေးဖက်နေတယ်လို့ဖော်ပြထားပါတယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုယ်တိုင်ပါတဲ့အာဆီယံထိပ်သီးဆွေးနွေးပွဲကနေပြီးတော့မြန်မာနိုင်ငံရေးအာဆီယံသဘောတူညီချက်၅ရပ်ကိုချမှတ်ခဲ့တာပါ။အာဆီယံဘုံသဘောတူညီချက်ကိုအပြည့်အဝအကောင့်ထဲမဖော်မချင်းအာဆီယံထိပ်သီးညီလာခံတွေမှာရောနိုင်ငံရေးဝန်ကြီးအဆင့်ဆွေးနွေးပွဲတွေမှာပါစစ်ကောင်စီရဲ့ထိတ်တန့်ခေါင်းဆောင်တွေကိုတယောက်ခွင့်မပေးဘဲနဲ့တားမြစ်ထားပြီးတော့နိုင်ငံရေးနဲ့ပတ်သက်ဆိုင်တဲ့ကုစရေတအုပ်ကိုဆီလွတ်ခွင့်ပေးထားပါတယ်ဒါပေမဲ့စစ်ကောင်စီဘက်ကတော့အဲ့ဒါမျိုးဆီလွတ်တာလည်းမရှိပါဘူးအခုဒီအာဆီယံထိပ်သီးဆွေးနွေးပွဲမှာတော့ဒီကိုစားပြုမှုကိုထိပ်သီးအစည်းအဝေးအပြင်အာဆီယံရဲ့အခြားဆက်အစည်းအဝေးတွေမှာပါလိုအပ်လို့ရှိရင်ပြန်လည်ဆန်းစစ်မယ်ဆိုပြီးတော့သဘောတူထားကြပါတယ်မြန်မာရေးအာဆီယံဘုံသဘောတူညီချက်ကိုလက်တွေ့ကျကျအကောင့်ထဲပေါ်လာရေးအတွက်ဖိအားပေးဆောင်ရွက်ကြဖို့ဒီထိပ်သီးညီလာခံမှာသဘောတူခဲ့ကြပြီမဲ့မြန်မာစစ်ကောင်စီကတော့ဒီဆုံးဖြတ်ချက်ကိုလက်မခံဘူးဆိုတာကြောင့်အကောင့်ထဲဖော်ရေးပိုင်းမှာလက်တွေ့ကြကြလုံနိုင်ပါမလားဆိုတာကိုမေးခွန်းထုတ်ရင်းနဲ့ဒီသတင်းပတ်သတင်းတောက်မှတ်စုအစီအစဉ်တင်ဆက်လိုက်ပါတယ်ခင်ဗျာကျွန်တော်သားညုပ်ပါပဲ
ကိုသားညိုတင်ပြသွားတဲ့သတင်းတောက်မှတ်စုအစီအစဉ်ဖြစ်ပါတယ်ခင်ဗျာအခုဆက်လက်ပြီးတော့နားဆင်ရမယ့်စီးပွားရေးကဏ္ဍမှာတော့အများပြည်သူသုံးဒီတဲယူပို့ဆောင်ရေးလုပ်ငန်းတစ်ခုဖြစ်တဲ့ရန်ကုန် Water Bus တဲယူပို့ဆောင်ရေးကိုကာလတစ်ခုတာရပ်ဆိုင်းခဲ့ပြီးတဲ့နောက်အော်တိုဘာလထဲမှာပြန်လည်စတင်ပြေးဆွဲခဲ့ပါတယ်အကြီးမားဆုံးစင်ခေါ်ချက်ကတော့73စီဈေးနှုန်းကြီးမြင့်မှုကိုကင်တွယ်ဆောင်ရွက်ရတယ်လို့စိတ်ကန်းတွေထပ်ပြီးတော့တိုးနိုင်ရေးကိုလည်းကြိုးပမ်းနေရတဲ့အကြောင်းလုပ်ငန်းရှင်ဒေါ်တင့်တင့်လွင်က VOA ကိုပြောပါတယ်ဒီသတင်းပတ်စီးပွားရေးကဏ္ဍမှာမတ်သိင်ကြီးထိုက်တင်ပြထားပါတယ်
မြန်မာပြည်သူတည်ယူပို့ဆောင်ရေးလုပ်ငန်းတစ်ခုဖြစ်တဲ့ရန်ကုန် Water Bus ပြည့်စွတ်မှုကိုကာလတစ်ခုရန်နာထားခဲ့ရကနေအောက်တိုဘာလအစောပိုင်းမှာလုပ်ငန်းတွေပြန်ဆပါတယ်။ရန်ကုန် Water Bus လုပ်ငန်းရဲ့တည်ထောင်သူဒေါက်တင်တင်လွင်ကတော့စိတ်ကန်းတွေပြန်ရရေးအပါအဝင်လုပ်ငန်းပြန်ဆနိုင်ရေးဆောင်ရွက်နိုင်ခဲ့တာလို့ VOA ကပြောပါတယ
်။စိတ်ကန်းတွေပြန်လည်ရရှိဒီကိစ္စရတော့အခြေလိုအတွင်းမှာအဆင်ပြေပါမလားဆိုပြီးတော့အများကြီးဟို challenge အများကြီးရှိမယ်ကိုယ်စိတ်ထဲမှာတော့ချင်းခဲ့တာပေါ့နော်ဒါပေမဲ့အော်တိုက6ရက်နေ့ဒီမတိုင်ခင်အားလုံးလုံဆောင်ချက်တွေအကုန်လုံးကအချိန်နဲ့ပြီးနေအားလုံးပြီးစီသွားတယ်ခဏဆိုင်ရာကိုပြုနေပါတယ်ဟိုအခြေလိုအတွင်းမှာရရှိပြီပေါ့နော်အကြောင်းကိုလိုချင်တဲ့စိတ်ကန်းတွေလည်းအရင်ပြန်ရရင်နောက်ပြီးတော့ဒီသင်္ဘောနဲ့ပတ်သက်တဲ့ သူပြင်မှု maintenance ဆိုတာဝန်ထမ်းတွေ training ပြန်ပေးတာ now system အစ်ပေါ့ cut ပေးတဲ့ပေါ့ QR code နဲ့ပေးတဲ့ system တွေပါလောက်တာအဲ့ဒီအားလုံးအဆင်ပြေရှိပြီသူရဲ့ chain ကြီးအလုံးပြီးစီသွားတဲ့အတွက်အကောင်းဆုံးပြန်လဲဖွင့်လှစ်နိုင်ရပါတယ်
ပထမဆုံးစိတ်ကန်း၃ခုကိုပြန်လဲပြည့်စွဲမှုနဲ့လုပ်ငန်းတွေစနေကြောင်းလည်းပြောပါတယ်အခုပြန်စချိန်မှာတော့အကြီးမားဆုံးစိန်ခေါ်ချက်က73စီဈေးကြီးမြင့်မှုဖြစ်တယ်လို့သူမကပြောပါတယ
်အဲ့တော့အကြီးဆုံး challenge ဒီတစ်ခုဖြစ်ခဲ့တာပေါ့နော်ဟိုဒါပေမဲ့ကို့အနေနဲ့ဒီ challenge ကိုဖြေရှင်းနိုင်အောင်ဘယ်လို solution ကိုရှာမလဲဆိုတော့ဒီ73စီကိုတော့ကိုကသွားပြီးတော့ဈေးလုံးသွားချဖို့ကို့အတွက်ဖြစ်အဲ့ကြတော့ကိုဆွဲနေတဲ့ရင်းနေရဲ့စီစားနှုတ်တက်တာရဲ့ engine ကိုလဲပိုက်တာပေါ့နော်အရှင်ဟိုကရခိုင် engineer ကဟိုကဂျပန် use engine ဖြစ်တယ်ဆိုလို့ရှိရင်အခုဒီဟိုအစ်စ်ပေါ့အစ်စ်ဒါပေမဲ့ဈေးတက်တာရဲ့တရုတ်ပြည်လုပ်တဲ့ engine ကိုပြောင်းလဲလိုက်တာတို့ဘာလို့လုပ်လိုက်တဲ့အခါမှာဆိုလို့ရှိရင်သူကအဲဒါတနာရီပြီးဆွဲတဲ့အခါမှာ3ခါလံခွဲ4ခါလံလောက်ပဲကုန်နေအဲဒီ engine မျိုးတွေကိုပြောင်းလဲလိုက်တယ်နောက်ပြီးတော့ဆွဲတဲ့ဟိုကပေါ့ဟိုလမ်းကြောင်းတွေကိုကြတော့အရှိန်ပတ်ပြီးဆွဲနေရမျိုးမဟုတ်ပဲねသူအများဆုံးမြင်မြန်ဆန်ဆန်ကူးနိုင်အောင်ခောက်တူလေးပဲပြေးဆွဲလိုက်တာလုပ်လိုက်တာပေါ့နော်ခောက်လိုပြေးဆွဲတာရဲ့အင်ဂျင်စီစားနှုတ်တက်တာရဲ့အင်ဂျင်ကိုလဲလိုက်တာရဲ့နောက်ဝင်နှုတ်ကြီးရှော့ချပြီးတော့တင်းမိုးရဲ့ size ကိုကြီးလိုက်တာပေါ့အဲ့ကြတော့ဒီစီစားနှုတ်ကြီးရဆိုတော့ဟိုဟာကဒီစိန်ခေါ်မှုอ่ะဆိုလို့ရှိရင်ကို့အတွက်ကြပါပါပေါ့နော်အဲ့ဒါကြောင့်မလို့ဒီစီစားနှုန်းကြီးတယ်ဆိုတဲ့အပိုင်းကိုလုံးဝထည့်ပြီးတော့စိတ်ကူစရာမလိုဘဲနဲ့ယခုလက်ရှိရှိနေတဲ့စီစင်းတွေပဲအဲကို့အတွက်အဲကို့ကုန်တွေအတွက်အကျိုးမြတ်ရရှိအောင်နောက်ပြီးတော့ဒီခီးလန့်ကြောင့်နေလေပုံမှန်အကောင်းဆုံးပြည့်စွဲနိုင်အောင်လို့လုပ်ဆောင်လိုက်ခဲ့ပ
ါကဘာရေနံစီနှုန်းကပြီးခဲ့တဲ့မတ်လအထိတဖြည်းဖြည်းချဆင်းခဲ့ပေမဲ့ရေနံထုတ်လုပ်တင်ပို့ရောင်းချတဲ့နိုင်ငံများအဖွဲ့ OPEC နဲ့မိတ်ဖက်နိုင်ငံတွေကဒီနေ့ကိုရေနံစီနှစ်တန်းလျှော့ချထုတ်လုပ်ဖို့အော်တိုဘာလာအတွင်ချင်းညာခဲ့ပြီးနောက်မှာတော့ကမ္ဘာရေနံစီလဲထပ်ပြီးတက်လာမလားဆိုတဲ့စိုးရိမ်ချက်တွေရှိနေတာပါရေနံလျှော့ထုတ်မဲ့ဆုံးဖြတ်ချက်ကြောင့်ဆော်ဒီအာရေဗျနဲ့အမေရိကန်ကြားတင်းတင်းမာမာဖြစ်နေတဲ့အချိန်မှာပဲဆော်ဒီရဲ့စွန့်အင်ဝင်ကြီးတော်ဝင်မင်းသားအဗ်ဒူလာဇစ်ဘင်ဆယ်မန်ကအော်တိုဘာလာ25ရက်နေ့အင်ကာနီမှာနိုင်ငံတွေအနေနဲ့အရန်ရေနံတွေထုတ်ရောင်းချမယ်အပေါ်ဝေဖန်ပါတယ်ရီယက်မှာလုတ်တဲ့အနောက်ကရင်းနှီးမြှုပ်နှံမှုဆိုင်ရာညီလာခံမှာဆော်ဒီစွန့်အင်ဝင်ကြီးကအခုလိုပြောပါတယ
် It is my profound duty to make it clear to the world
ဒီဟောတူတော်ထားတာကိုထုတ်ပြလိုက်ရင်ဒါမဲ့လူတွေအတွင်းအထင်နိုင်နေတယ်ဆိုတော့ကဘာကိုရှင်းရှင်းလင်းလင်းပြောပြဖို့ကကျွန်တော်ရတာဝန်ဖြစ်ပါတယ
်အမေရိကန်ပြည်ထောင်စုမှာတော့လာမဲ့နိုဝင်ဘာလမှာတက်တန်းဝယ်ရွေးကောက်ပွဲတွေကျင်းပဖို့ရှိနေချိန်မှာပဲအမေရိကန်သမ္မတဂျိုးဘိုက်ဒန်ကနိုင်ငံရဲ့အရန်ရှင်နံကိုရောင်းချဖို့ဆုံးဖြတ်ထားတာပါမြန်မာနိုင်ငံအနေနဲ့တော့73စီကပြည်ပကတင်းသွင်းမှုအပေါ်မှာအဓိကမှီခိုရတာဖြစ်ပြီး73စီဈေးနှုန်းကြီးမြင့်မှုတခတရံရှားပမှုနဲ့ပါရင်ဆိုင်ကြရပါတယ်အများပြည်သူသေယူပို့ဆောင်ရေးလုပ်ငန်းရှင်ဒေါက်တင်တင်လွင်ကတော့သူမရဲ့ရန်ကုန် Water Bus ပြည့်စုံမှုကရန်ကုန်တစ်ဖက်ကမ်းကပြည်သူတွေအတွက်အဓိကအားထရဖြစ်လာဖို့မျှော်လင့်ထားပါတယ
်ဘဝကမ်းမှာဆိုရင်အခုဆိုရင်motorcycle ride right? ပေးမစီတော့ပေါ့နော် motorcycle ride ပေးမစီရဲ့ခါကျတော့သူတို့အနေနဲ့ဖြေနဲ့ပဲသွားလာတာဟိုလမ်းလျှောက်ပြီးတော့အဲလိုင်းကားနဲ့သွားဖို့ကလည်းလိုင်းကားကလည်းလုံလောက်ပြီးဆွထားတာမရှိဘူးသူကပါဆိုလို့ရှိရင်ပေါ့နော် private taxi တွေကလည်းခေါ်ရင်တော့မှတော်တော်ခက်ခဲပေါ်ရမယ့်အခြေအနေမျိုးရှိတယ်တစ်ဖက်ကမှဆိုတော့လေ
ပထမဆုံးအနေနဲ့တော့ခီးတဲ့အများဆုံးဖြစ်တဲ့လမ်းတစ်စပါချောင်းကိုစတင်ပြည့်စွင့်နေတာဖြစ်ပြီးလာမယ့်လတွေအတွင်းစိတ်ကန်၈ခုကနေ၁၁ခုအထိတိုးချဲ့နိုင်ရေးအတွက်ကြိုးစားနေတယ်လို့သူမကပြောပါတယ်။ဒါ့အပြင်ပြည်တွင်းခီးသွွားလုပ်ငန်းအနေနဲ့ရန်ကုန်တွန်တေးကိုလည်းအပတ်စဉ်ပြည့်စွက်နေပြီးနောက်ပိုင်းမှာတော့ဧရာဝတီတိုင်းနဲ့ရန်ကုန်တိုင်းခြားရေလမ်းကြောင်းအသုံးပြုကုန်စည်သယ်ယူပို့ဆောင်ရေးလုပ်ငန်းတွေကိုပါတိုးချဲ့ဖို့စီစဉ်နေတယ်လို့လည်းဒေါက်တင်တင်လွင်ကပြောပါတယ်။
ဒီဒီဈေးပို့ဆောင်ဒီနောက်ပြီးတော့ဒီကုန်တွေကြီးပေါ့နော်ပြည်ရင်းကြီးချောင်းကုန်တွေဒါကြီးအကုန်လုံးကအောင်မြင်မှုအတွက်ကိုယ့်ရဲ့ပုဂ္ဂလိကလုပ်ငန်းရှင်ကြီးရဲ့လုံဆောင်ချက်ပေါ်မှာလိုအပ်တဲ့ point တွေကိုအစိုးရကနေပြီးတော့မှန်မှန်ကန်ကန်လင်းလင်းဆန်ဆန်ရဲ့ဘဏ်ရောအစိုးရရောဒါနှစ်ခုလုံးကကုလနိုင်တယ်ဆိုလို့ရှိရင်ကိုယ့်ရဲ့လုံနိုင်တဲ့စွမ်းရည်ဒီကိုယ့်ကိုယ်နဲ့နေတဲ့စွမ်းအားပြီးတော့ international ချိတ်ဆက်နိုင်တဲ့ network ကြီးဒီပညာကိုအားလုံးလုပ်ပေးနိုင်လို့ဆိုတာလေကိုယုံကြည်တယ်။ဒါပေမဲ့အဲ့လိုမျိုးအားရခဲ့တယ်ဆိုလို့ရှိရင်ရှေ့ကပြရတဲ့နေရာကြတော့ဒီ force majeure လို့ခေါ်တာပေါ့သူ disaster ရေးဖြစ်လာတဲ့အခါမှာကပေးတွေကြုံလာတဲ့အခါမှာလုံးဝလုံးဝကြက်ကြက်သွားမှာပဲဘာလို့လဲဆိုတော့ကိုယ်ကတိုင်းနေ့ကိုစားရတဲ့အတွက်အင်းညင်းနဲ့ပြင်းရင်းတလို့မျိုးကိုကဒီအဲ့လိုမပြင်းနိုင်ဘူးညင်းနဲ့သွားလို့ရတယ်ခီးကြီးကိုလမ်းလျှောက်ပြီးတော့နေဘူးထဲမှာလမ်းလျှောက်ပြီးသွားတဲ့အချိန်မျိုးဖြစ်တော့ပါ
ဝတ်သင်္ကေတတင်ဆက်တဲ့စီဝါရေးကဏ္ဍဖြစ်ပါတယ်ခင်ဗျာအခုတခါအလှည့်ကြတာကတော့ဘလော့ဂါတွေပြောသမျှအစီအစဉ်မှဖြစ်ပါတယ်ကာတာနိုင်ငံရဲ့ပူပြင်းလှတဲ့အပူချိန်ကိုကမ္ဘာဖလားဘောလုံးပွဲကြီးပြိတ္တတ်တွေမခံစားရအောင်လို့ဘောလုံးကွင်းတွေကိုနှီးပညာနဲ့အေးနေအောင်လှုပ်ထားပေးပါတယ်ပွဲကြီးထိုင်ကုန်တွေအောက်ကနေလှုပ်ထားပေးတဲ့လေအေးတွေကိုကွင်းထဲမှာထိန်းထားနိုင်အောင်ဘယ်လိုလုပ်နေသလဲဆိုတာ Writers သတင်းကိုအခြေခံပြီးမဆွေမြမွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားပါတယ်ခင်ဗျာ
ကဘာဖလားဘောလုံးပိုလူပွဲတွေကျင်းပနေတဲ့ကာတာနိုင်ငံမှာအခုလိုကာလအတွင်းဆိုရင်နေ့အပူချိန်25ဒီဂရီဆယ်စီယပ်ကနေ30ဒီဂရီဆယ်စီယပ်ဝန်းကျင်လောက်ပူပြင်းပါတယ်အဲ့လိုအပူချိန်အောက်မှာပြေးလွှားဘောလုံးကန်နေကြတဲ့ဘောလုံးသမားတွေလာရောက်အားပေးကြတဲ့ဘောလုံးပရိသတ်တွေအပူဒဏ်ကိုမခံစားရအောင်လို့ဘောလုံးကွင်းတွေကိုအေးနေအောင်လှုပ်ထားရပါတယ်။ကွင်းပြင်မှာဘလောက်အပူချိန်ပဲရှိနေပါစေကွင်းထဲမှာအေးနေအောင်လို့အေးပေးနည်းပညာသင်တဲ့လှုပ်ထားပါတယ်။အဲ့လိုကဘာဖလားဘောလုံးဘောလူပွဲကန်နေကြတဲ့ကွင်းတွေအေးနေအောင်လို့လှုပ်တဲ့နည်းပညာကိုအဓိကဖန်တီးခဲ့တဲ့အင်ဂျင်နီယာပါမောက်ခဆောက်ကာနီကိုဒေါက်တာဂူးလို့တင်စားခေါ်ကြပါတယ်။ပရိသတ်4000ဆန်းတဲ့ဘောလုံးကွင်းတစ်ကွင်းမှာအပြည့်အပူချိန်ထက်မတွက်ပဲနေတော့ကွင်းထဲမှာတော်တော်လေးပူနေပြီးသားဖြစ်လို့အေးနေအောင်နည်းပညာနဲ့လှုပ်ထားရတာကိုသူက writer သတင်းဌာနကိုအခုလိုရှင်းပြပါဗျ
။ So I have 40,000 people in there under the same roof cheering, jumping, enjoying the game and each one of us by the way that we are giving
အမို့အောက်ထဲမှာပရိသတ်4000ကဘောလုံးပွဲကိုအော်ဟစ်ခုံပေါင်းအားပေးကြတဲ့အခါတယောက်ချင်းစီကထွက်တဲ့အပူတွေတော်တော်များပါလိမ့်မယ်။အကြမ်းများအပြင်လူတယောက်ကို laptop computer နှလုံးကထွက်တဲ့အပူလောက်ကိုထုတ်ပါတယ် laptop computer နောက်ဖက်ကိုလက်နဲ့ဆန်းကြည့်ရင်ဘလောက်ပူလဲသိရမှာပါလူတယောက်ကိုအဲ့ဒီအပူချိန်နှစ်ဆလောက်နဲ့သာတွက်ကြည့်ပါဒါတွေမကပါဘူးအချိန်ထဲမှာအသက်ရှူကြတဲ့ထွက်လေဝင်လေကိုကထွက်တဲ့ချွေအဲ့ဒါတွေကလည်းလေတူထဲကိုရေငွေ့အစိုးတတ်တွေအများကြီးရောက်ပါတယ်အဲကြောင့်လူ4000ကနေ laptop computer 8000လောက်ပူတဲ့အပူဓာတ်၄နာရီလောက်အကြာကြီးထွက်နေတာကိုလေဝင်လေထွက်ကောင်းအောင်မလုပ်လို့ကိုမရပါဘူးလေအေးပေးတာလို့သာပြောနေပြီမဲ့လေကိုအေးအောင်လုပ်ပေးတာတမျိုးတည်းလည်းမဟုတ်ပါဘူးလေကိုလည်းတန့်စင်ပေးပါတယ်တန့်စင်လေကိုလေပတ်အောင်လုပ်ပါတယ်စိုထိုင်းမှုလေလူညဉ့်ဉန်းမှုတွေကိုထိန်းချုပ်ပေးပါတယ
်ဘောလုံးကွင်းတွေထဲမှာလေအေးပေးတာကိုမော်တော်ကားတွေထဲမှာလေအေးပေးဆက်ဖွင့်တာနဲ့ဆင်တူတယ်လို့သူကရှင်းပြပါတယ်အပြင်လေကိုလေအေးဇက်ကအေးအောင်လှုပ်လိုက်ပြီးတော့ကားထဲကလူတွေအတွက်လေအေးတွေကိုပြန်လွှတ်ပေးတာမျိုးဖြစ်ပါတယ်ဒါပေမဲ့ဘောလုံးကွင်းတွေထဲကအေးအေးပေးဇက်ကပိုကြီးတဲ့အပြင်ကားလေအေးပေးဇက်စနစ်လိုတကားလုံးအေးနေအောင်အေးပေးတာမျိုးမဟုတ်ဘဲလူတွေကစားသမားတွေမျက်ခင်းတွေရှိတဲ့နေရာကိုအထူးပြတ်မှတ်ထားပြီးတော့အေးနေအောင်လှုပ်ထားတာဖြစ်တယ်လို့သူကပြောပါတယ်အဲဒါကြောင့်ကစားကွင်းတွေကပြိသက်ထိုင်ကုန်တွေရဲ့အောက်မှာလေအေးပေးတဲ့အပေါက်တွေတတ်ထားသလိုကစားသမားတွေရှိတဲ့ကွင်းဘက်မှာလည်းလေအေးလွတ်တဲ့အပေါက်တွေအများကြီးဖွင့်ထားပါတယ်အဲ့ဒီအပေါက်တွေကနေတန်းစင်လေအေးတွေကိုထုတ်ပေးပါတယ်တစ်ချိန်တည်းမှာလေပေးလေယူကောင်းအောင်လုပ်နိုင်တဲ့နည်းပညာကြောင့်ကွင်းထဲကလေတွေကိုပြန်လေအေးအောင်တန်းစင်အောင်လုပ်ပြီးတော့အဆက်မပြတ်ပြန်လွှတ်ပေးနေတာဖြစ်ပါတယ်အနှစ်30လောက်ကမိုးလေဝသအချက်လက်တွေကိုလေ့လာတွက်ချက်ပြီးတော့တန့်စင်လေအေးတွေထိန်းထားနိုင်အောင်ထုတ်လွှတ်နိုင်ဖို့လုပ်ခဲ့ကြတာဖြစ်ပါတယ
် We printed the stadiums in a 3D printers in a scale and the university we invested in a big wind tunnel
ဘောလုံးကွင်းတွေပုံစံတူကိုသုံးဘက်မြင် 3D printer နဲ့ကျွန်တော်တို့ထုတ်ပါတယ်ကျွန်တော်တို့တက္ကသိုလ်ကလေထုတ်လှိုင်းကောင်းကြီးတစ်ခုကိုရင်းနှီးမြှုပ်နှံထားပြီးလွန်ခဲ့တဲ့နှစ်30အတွင်းဒိုဟာမြို့ရဲ့မိုးလေဝသအခြေအနေကိုကျွန်တော်တို့အသုံးသက်လေ့လာပါတယ်အဲ့ဒီကနေဘောလုံးကွင်းတွေကိုလေအေးတွေဘယ်လိုလွတ်မလဲကွင်းထဲမှာရှိနေတဲ့အပူချိန်နဲ့လေအေးတွေဘယ်လိုတုံ့ပြန်မလဲကွင်းထဲမှာလေတွေဆက်အေးနေအောင်ဘယ်လိုထိန်းထားမလဲဆိုတာကျွန်တော်တို့လေ့လာဖန်တီးခဲ့ကြတာဖြစ်ပါတယ
်အပူချိန်40ဒီဂရီဆယ်စီယပ်လောက်အထိအပြင်မှာပူးနေရင်တော့စွမ်းအင်ချွေတာနိုင်မဲ့သူတို့ရဲ့လေအေးပေးစနစ်နဲ့အမိုးပွင့်ကွင်းတွေထဲမှာလေအေးပေးပြီးတော့အေးအေးကိုထိန်းထားနိုင်မှာဖြစ်တယ်လို့ပြောပါတယ်အခုလိုအားကစားကွင်းတွေအေးနေအောင်လုပ်တဲ့လေအေးပေးစနစ်ကကမ္ဘာဖလားပွဲတွေအတွက်ကိုပဲရည်ရွယ်လုပ်ထားတာမဟုတ်ဘူးလို့လဲကာတာတက္ကသိုလ်ကစက်မှုအင်ဂျင်နီယာဌာနပါမောက်ခါကပြောပါတယ
် We didn't want white elephants so we did not design these stadiums by the way only for the World Cup.
ဒီကွင်းကြီးတွေကိုကမ္ဘာဖလားပွဲအတွက်ပဲကျွန်တော်တို့ဒီဇိုင်းစင်စောက်ထားတာမဟုတ်ပါဘူး။ကမ္ဘာဖလားဘောလုံးပွဲတွေကိုဒီမှာကျင်းပတာမှန်ပေမဲ့ကျွန်တော်တို့ကအမွေအနှစ်တစ်ခုအဖြစ်ဒီဇိုင်းထွင်စောက်ထားတာဖြစ်ပါတယ်
။ကမ္ဘာပေါ်မှာတဘာဝတန်းွေအထွတ်အများဆုံးနိုင်ငံဖြစ်တဲ့ကာတာနိုင်ငံကသူ့နိုင်ငံမှာကမ္ဘာဖလားဘောလုံးဘောလုပွဲတွေကျင်းပနိုင်ခဲ့မယ်ဆိုရင်လေထုညစ်ညမ်းစေတဲ့ကာဗွန်ဒိုင်အောက်ဆိုက်တန်းွေတွေထုတ်လွှတ်သမျှကိုပြန်ခြေနိုင်အောင်ကာဗွန်နျူထရယ်ဖြစ်နိုင်သမျှဖြစ်အောင်လုပ်မယ်လို့ကတိပြုထားပါတယ်။ဘောလုံးကွင်းတွေကိုအေးအေးပေးတာအပါအဝင်ကမ္ဘာဖလားဘောလုံးပွဲအတွက်အသုံးပြုတဲ့ဓာတ်အမှန်သမျှကိုပြန်သုံးလောင်စာတွေကိုအသုံးပြုနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။သူတို့ကတိပြုထားသလိုညဉ့်ညမ်းလေတုတွေကိုပြန်ချေနိုင်တဲ့ကဘာဖလားပွဲဖြစ်မဖြစ်ကတော့စောင့်ကြည့်ရမယ်လို့တဘာဝပတ်ဝန်းကျင်အရေးချိုးပန်းဆောင်ရွက်နေကြသူတွေကပြောပါတယ်။သတင်းလေးပတ်အတွင်းနိုင်ငံတကာအသင်းတွေဟာဘောလုံးကွင်း၈ကွင်းမှာပွဲစဉ်ပေါင်း64ပွဲကစားပြီးတော့ကဘာဖလားလူးကြမှာပါ။ပူပြင်းတဲ့အရှေ့လေပိုင်းဒေသတွေမှာရှိတဲ့ကတာနိုင်ငံကိုကဘာဖလားဘောလုံးပွဲတွေကျင်းပဖို့ FIFA ကရွေးချယ်လိုက်ချိန်တည်းကအပူချိန်ကိစ္စကဆလို့အငင်းပွားစရာအကြောင်းတွေတစ်ခုပြီးတစ်ခုရှိနေပါတယ်။ကမ္ဘာဖလားပွဲစားဖို့၂ရက်အလိုနိုဝင်ဘာ၁၈ရက်နေ့မှာပဲဘောလုံးပွဲကစားမဲ့ကစားကွင်း၈ကွင်းလုံးရဲ့ပရဝန်ထဲမှာအရက်ပါတဲ့ဘီယာကစားလို့အရက်မှန်သမျှရောင်းချတာပိတ်ပင်တယ်လို့ FIFA ကကြေညာချက်ထုတ်ပြန်ပါတယ်။အရက်မပါတဲ့ဘီယာတွေကိုတော့ကွင်း၈ကွင်းလုံးမှာရောင်းပေးမယ်လို့ FIFA ကပြောပါတယ်။ Champagne, Wine, Whiskey စတဲ့အရက်တွေကိုတော့ဘောလုံးပွဲကြည့်နိုင်တဲ့ဇိမ်ခံနေရာတွေမှာရောင်းချပေးမယ်လို့ပြောပါတယ်။ဒါပေမဲ့ဘောလုံးပွဲလက်မှတ်ရှိကြသူအများစုကအဲ့လိုနေရာတွေကိုဝင်ခွင့်မရှိကြပါဘူး။ကဘာဖလားကစားဖို့ဘောလုံးကွင်းတွေတိစောက်တဲ့နေရာမှာလဲရွှေပြောင်းဆောက်လို့ရေလုံသားတွေကြားလူခွေချိုးဖောက်ခံရမှုတွေကြကြပြက်ပြက်ရှိတယ်လို့ဝေဖန်ခံနေရပါတယ်။ဒါတွေမကလိန်တူချစ်သူတွေအပေါ်ကာတာမှာခွဲခြားဆက်ဆံတဲ့မှတ်တမ်းတွေရှိနေတာမဟုတ်ကဘာကျော်အဆိုတော်တချို့အပါအဝင်လူသိများတဲ့နာမည်ကျော်တချို့ကကာတာကဘာဖလားပွဲကိုတပိတ်ပေါက်ထားကြပါတယ်ရှင်။ကျွန်မစုမြတ်ပါပါ
။အစဉ်အမံတင်ဆက်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာဒီ VOA ရထုတ်လွှင့်ပေးသမျှသတင်းတွေပတ်စင်ကဏ္ဍတွေနဲ့ဗီဒီယိုဖိုင်တွေကို burmese.voanews.com ဆိုတဲ့အင်တာနက်စာမျက်နှာမှာသူကဏ္ဍအလိုက်အလွယ်တကူပဲလာရောက်ကြည့်ရှုဖတ်ရှုနားဆင်နိုင်အောင်ကျွန်တော်တို့အစီအစဉ်ပေးထားပါတယ်ခင်ဗျာဒါ့အပြင်ဒီ VOA Burmese ဆိုတဲ့ VOA ရဲ့ Facebook ဟာလား VOA ရဲ့ YouTube Instagram နဲ့Twitter ဆာမျက်နှာတွေမှာလည်း VOA ရဲ့သတင်းတွေအများအားရှိနေပါတယ်ခင်ဗျာအခုအလှည့်ကြတာကတော့တက်တက်ရောင်သတင်းလွှာပဲဖြစ်ပါတယ် Limitless အကန့်တမဲ့လို့တိုက်ရိုက်ဘာသာပြန်ဆိုနိုင်မဲ့ခေါင်းစဉ်နဲ့ရုပ်တံမှတ်တမ်းအစီအစဉ်ကို Disney Plus ရုပ်တံလိုင်းမှာပြသနေပါတယ်ဒီနာမည်ကြီး Hollywood မင်းသား Chris Hemsworth ကလူတွေကြားမှာပြီးအသက်ရှည်ရှည်နေထိုင်နိုင်ဖို့စိတ်အားကိုယ်အားဘယ်လိုကြင်ကြံနေထိုင်ရမလဲဆိုတဲ့သိပ္ပံနည်းကြစမ်းသပ်မှုကိုပြသထားပါတယ်တက်တန့်ရောင်သတင်းလွှာမှာမအေးတနာကျော်ကစူးစီးတင်ဆက်ထားပါတယ်ခင်ဗျာ
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တန့်ရောင်သတင်းလွှာမှာပြောပြပေးသွားပါမယ်ကျမအေးတနာကျော်ပါ
Sure, I may look like an immortal Norse god, etc. Stop it. But I know the clock is already ticking.
Disney Plus ရုပ်သံလိုင်းကရိုက်ကူးထုတ်လုပ်တဲ့ Limitless ရုပ်သံအစီအစဉ်မှာတော့မင်းသား Chris Hemsworth ကစိတ်ရောကိုယ်ပါအဆုံးစွန်ထိတွန်းပြီးတော့ပါဝင်ထားတာဖြစ်ပါတယ်။လူတွေအသက်ကြီးလာတဲ့အခါမှာကျန်းမာရေးခွန်အားဉာဏ်ဓာတ်တွေအရှိတဖြစ်ဆက်ပြီးတော့ထိန်းထားနိုင်ဖို့လူနီးနာတွေရှောက်ဖွေနိုင်လဲဆိုတာအပိုင်း6တွဲနဲ့လိုက်ကူပြတာတာဖြစ်ပါတယ်။လူဘဝတွေဆွဲဆန်တာမျိုးတက်ရှိအောင်လုပ်လို့ရတာမျိုးအများစုကစိတ်ကူးရင်သိပ္ပံရုပ်ရှင်ကားတွေမှာပဲတွေ့ရတာမလို့ဒီမှတ်တမ်းရုပ်ရှင်ကိုဖန်တီးရိုက်ကူးဖို့2006ခုနှစ်ကစိတ်ကူးရခဲ့တယ်လို့အော်စကာတစ်ချိုရွေးချယ်ခံတဲ့ရှင်းမှာပါဝင်သူဒါရိုက်တာလည်းဖြစ်ရုပ်ရှင်ထုတ်လုပ်သူလည်းဖြစ်တဲ့ Darren Aronofsky ကပြောပါတ
ယ်
ဘဝကိုအချိန်ကြာကြာနေထိုင်လို့ပိုကောင်းအောင်လို့နေထိုင်သွားဖို့ရုပ်သံအစီအစဉ်မှတ်တမ်းရုပ်ရှင်တစ်ခုရိုက်ကူးဖို့စဉ်းစားမိခဲ့တယ်လို့သူကဆိုပါတယ် Hollywood မင်းသား Chris Hemsworth ကကျမရင်းနဲ့အားကစားလိုက်စားသူနားလည်သူမလို့သူနဲ့ရိုက်ဖို့ရွေးချယ်ဖြစ်တယ်သူကတိတ်ပန်ရှူတောင်းနေမှာပေါင်းပြီးတော့ပို့ပြီးတော့မြင်မအောင်လုပ်နိုင်ခဲ့တယ်လို့ပြောပါတယ်သောရုပ်ရှင်ဇာတ်ကားရဲ့အဓိကဇာတ်ဆောင်ခရစ်စန်တို့ကဒီလိုမျိုးပို့ပြီးတော့အသက်ရှင်အောင်နေထိုင်မှုဆိုတာအရင်ကတွေးမကြည့်ခဲ့ပါဘူးဒ ဒါမဲ့ကျန်းမာရေးနဲ့ wellness ပို့ပြီးနေထိုင်ကြအောင်ကျင့်ကြံနေထိုင်ဖို့ပုံစံကိုလူများနားလည်အောင်လို့ရိုးရိုးရှင်းရှင်းတင်ပြနိုင်တာမျိုးရိုက်ကူးရလို့သူဝမ်းသာခဲ့ပါတယ်။ကမ္ဘာတစ်ဝန်းကတက်ရှည်နေထိုင်နိုင်ရေးလေ့လာသူတွေနဲ့တွေ့ဆုံပြီးတော့တကယ့်ခက်ခဲပြင်းထန်တဲ့စိတ်နဲ့ကိုယ်နဲ့စိန်ခေါ်မှုတွေလှုပ်ဆောင်ပြီးတော့သိပ္ပံပညာရဲ့ဘက်ကဆန့်သက်ရတာတကယ့်ထူးခြားပြီးတော့စိတ်လှုပ်ရှားစရာကောင်းပါရင်လို့မင်းသားခရစ်ဟန်တို့ကပြောတ
ယ်။ Not just our lifespan but our health span.It's a battle against what time can do to us. So here goes.
သူရဲ့ကျမ်းမာအောင်ဘယ်လိုနေထိုင်နိုင်လဲဆိုတာမျိုးကြည့်တော့သူပြောတာတခုကသိချအိပ်ဖို့ပဲဖြစ်ပါတယ်။ကျမ်းမာရေးနဲ့တက်ရှည်နေထိုင်ဖို့ဆိုတာကိုကိုယ်တိုင်လုပ်နိုင်တဲ့အရာပါလို့လည်းသူကပြောပါတယ်။ Limitless with Chris Hanthorpe ရုပ်သံအစီအစဉ်ကတော့ November 16မှာ Disney Plus ရုပ်သံ line မှာစတင်ပြီးပြသပါရစေ။
Took my crew to Japan, partied like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor said that's where we find
us. ဒီတက်တော့ရောင်းတဲ့လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်
။မရေးတနာကျော်ရဲ့တတန်ရောင်သတင်းလောအစီအစဉ်မှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော် VOA ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့စာရေးသားမယ့် email လေးစာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြမှာဖြစ်ပါတယ်ဗျာ
ဥရောပတိုက်မှာအချုပ်ချအနာပိုင်းလွတ်လပ်တဲ့ဒီမိုကရေစီနိုင်ငံဖြစ်အကောင်းဆုံးပေါ်ထွန်းလာအောင်ယူကရိန်းနိုင်ငံကိုစစ်ဖက်ဆိုင်ရာအကူအညီတွေတိုးမြှင့်ထောက်ပံ့ကြဖို့နေတိုးအဖွဲ့အတွင်းရေးမှူးချုပ်ယွန်းစတိုတင်ဘတ်ကတိုက်တွန်းလိုက်ပါတယ်။စစ်ဆန်ညှိနှိုင်းမှုတွေနဲ့တချင်းချင်းမှာစစ်ပွဲပြီးဆုံးသွားမယ်ဆိုတာကိုနားလည်ထားဖို့လိုအပ်ကြောင်းဒါပေမဲ့လည်းဒီစစ်ဆန်ဆွေးနွေးမှုတွေရဲ့ရလဟာဆိုရင်စစ်မြေပြင်မှာအသာစီးရမှုအပေါ်မှာအပြည့်အဝမူတည်နေတယ်ဆိုတာကိုလည်းသိရှိထားကြပြီးဖြစ်ပါတယ်လို့စပိန်နိုင်ငံမှာတနင်္လာနေ့ချင်းပတဲ့နေတိုးရဲ့ပါလီမန်ညီလာခံမှာပြောဆိုသွားတာဖြစ်ပါတယ်ရှင်။အင်ဒိုနီးရှားနိုင်ငံဂျာဘာချွတ်မကြီးမှာတနင်္လာနေ့ကပြင်းထန်တဲ့ငလျင်လှုပ်ခတ်တဲ့အတွက်လူ162ဦးသေဆုံးပြီးရာနဲ့ချီထန်းရရပါတယ်။ငလျင်ကြောင့်ဒါဇင်နဲ့ချီရှိကြတဲ့အဆောက်အုံတွေပြိုကျပျက်စီးကုန်တယ်လို့အမျိုးသားတဘာဝဘေးအန္တရာယ်ရောကြရေး NDMA ရဲ့အကြီးအကဲကပြောဆိုထားပါတယ်။ကမ္ဘာတစ်ဝှမ်းမှာလူသမိုင်းအုံပြုနေတဲ့နိုင်ငံတွေအဖြစ်မြန်မာနဲ့ရုရှားနှစ်နိုင်ငံသာရှိနေပြီးအုံပြုမှုတွေတိုးမြှင့်လာနေကြောင်းမြေမြုံပိုင်းတာဆီရဲ့နိုင်ငံတကာဖွဲ့ ICBA ရဲ့နောက်ဆုံးထုတ်အဆင့်နှစ်ပတ်လည်အဆင့်ခန်းဆောင်မှာဖော်ပြပါတယ်။1998ခုနှစ်မိုင်အုံပြုမှုတာဆီရဲ့စာချုပ်မှာလည်းမြန်မာနဲ့ရုရှားတို့ပါဝင်မထားပါဘူးရှင်။ကာတာမှာကျင်းပတဲ့ကမ္ဘာဖလားဘောလုံးပွဲမှာတနင်္လာနေ့ကအင်္ဂလန်နဲ့ကစားမယ့်အီရန်အသင်းရဲ့ပွဲဥတွေပွဲစဉ်အဖွဲ့မှာအီရန်အသင်းကနိုင်ငံတော်တချင်းကိုလိုက်မဆိုးပဲနှုတ်ဆက်နေခဲ့ကြပါတယ်။ဒါဟာဆိုရင်အီရန်နိုင်ငံမှာဆန္ဒပြပွဲတွေအကြီးအကျယ်ပေါ်ပေါက်နေတာကိုအစိုးရရဲ့အကြမ်းဖက်နှိမ်နှင်းမှုကိုစန့်ကျင်တဲ့ပွဲကြီးပြစ်ဒဏ်နဲ့တညင်တညွတ်ထဲရှိတာကိုပြတ်တမှုအဖြစ်နဲ့လည်းရှုမြင်ကြပါတယ်။တနင်္လာနေ့ကမ္ဘာဖလားပွဲစဉ်တွေမှာတော့အင်္ဂလန်ကအီရန်ကို6-2နယ်သာလန်ကဆီနီဂေါကို2-6မရှိနဲ့အနိုင်ရခဲ့ကြပြီးအမေရိကန်နဲ့ဝေးလ်စ်ပွဲမှာတော့တကိုးစီနဲ့တည်ကျသွားပါတယ်ရှင်။
ကျေးဇူးပါခင်ဗျာတရင်ချင်းချုပ်ကိုမတ်တင်ကြီးတိုက်ပြောပြခဲ့တာပါဒီကနေ့မနေ့ခင်းအတွက်အစီအစဉ်ထုတ်လုပ်ရည်မှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာအတံပိုင်းဆိုင်ရာအင်ဂျင်နီယာနဲ့ရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nick Ivanov နဲ့ Derek Smith တို့ဖြစ်ကြပါတယ် VOA ရဲ့မြန်မာပြည်အင်္ဂါနေ့မနေ့ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ3249ရိုးကနေထုတ်လွှင့်ခဲ့တာပါတရရှိမှန်းနဲ့တကွမြန်မာပြည်သူပြည်သားအားလုံးပေးအန်ဒီရဲ့ကင်းဝေးပြီးလှူရင်ဆန္ဒပြေဝနိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.